Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA အမေရိကန်တန်ရ2024ခုနှစ်ဇူလိုင်လ18ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ Republican Party ညီလာခံဒုတိယနေ့မှာလူဝင်မှုကြီးကြပ်ရေးမူဝါဒကိုအဓိကပြောဆိုနေချိန်မှာပဲ Trump ပေါ်မှာထပ်မံလှုပ်ရှားမှုဖြစ်နိုင်တယ်ဆိုပြီးတော့ Federal လုံခြုံရေးတာဝန်ရှိသူတွေကသတိပေးပါရတယ်။အမေရိကန်နိုင်ငံကြီးကပြင်းထန်လွန်လာပြီးတော့တနင်္ဂနွေလုံးညီညွတ်ကြဖို့ဒီဘာဒပြည်နယ်မှာလုပ်တဲ့မဲဆွဲစည်းရုံးပွဲမှာသမ္မတဘိုင်ဒန်ကတိုက်တွန်းပါတယ်။တရုတ်၊အီရန်၊မြောက်ကိုရီးယားနဲ့ရုရှားအနေကိုရင်ဆိုင်ပြင်ဆင်ဖို့စစ်မဟာဗျူဟာတွေပြန်လည်တုံ့တက်မယ်ဆိုပြီးတော့ဗြိတိန်နိုင်ငံကပြောပါတယ်
။ American Republican Party ရဲ့ဒုတိယသမ္မတလောင်းအထက်လွှတ်တော်မှ JD Vance ရဲ့နိုင်ငံရေးအတွေ့အကြုံနဲ့သူ့အပေါ်မဲဆန္ဒရှင်တွေရဲ့သဘောထားကိုသတင်းတွေအပြီးမှအရင်ဆုံးနှာစင်ဆိုင်ရမှာဖြစ်ပြီးမြန်မာသတင်းတွေဘက်မှာတော့တနင်္သာရီတိုင်းလောင်းလုံးကတိုက်ပွဲအခြေအနေကိုတင်ပြပါမယ်။နောက်ပိုင်းထုတ်လွှင့်မယ့်အဖက်ဆင်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုနှာစင်ရပါမယ်။အခုတော့ဥတင်မောင်တန်းကသတင်းတွေပြောပြပေးပါမယ်ရှင
်။ Republican Party ညီလာခံရဲ့ဒုတိယနေ့မှာလူဝင်မှုကြီးကြပ်ရေးမူဝါဒကိုအဓိကထားပြောဆိုမှုပြင်ဆင်နေကြတဲ့အချိန်မှာပဲထရန့်ပေါ်မှာထပ်ပြီးလှုပ်ကြံမှုဖြစ်လာနိုင်တယ်လို့ဖက်ဒရယ်လုံခြုံရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။လူမှုကြီးကြရေးအတပရာဟောင်းထရန့်ရဲ့အဓိကနိုင်ငံရေးမူဝါဒဖြစ်တယ်လို့2015တပရာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာ Republican Party အတွင်းအခြေခံအင်အားစုရရှိစေခဲ့တဲ့ကိစ္စလည်းဖြစ်ပါတယ်။တပရာဟောင်းထရန့်ရဲ့အသက်အပေါ်ချိန်ချောက်မှုကတော့အီရန်ကလာတာဖြစ်ပြီးမကြာမီကဖြစ်ခဲ့တဲ့လှုပ်ကြံမှုနဲ့အဆက်အဆက်မရှိတဲ့အကြောင်းအမေရိကန်တာဝန်ရှိသူတို့က AP သတင်းဌာနကိုပြောကြားပါတယ်။မကြမီလောက်ကြမှုကြောင့်လဲတုံ့ပြန်အကြမ်းဖက်မှုတွေဖြစ်ပေါ်နိုင်ကြောင်းဖက်ဒရယ်လုံခြုံရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။ထရန့်ဆိုတာတာဝန်ရှိသူတွေအပေါ်အီရန်ရဲ့ချိန်ချောက်မှုကိုအရင်အစိုးရလက်ထက်ကတည်းကနှစ်ပေါင်းများစွာစောင့်ကြည့်ခဲ့တယ်လို့အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူအန်ဒရီးမော့တ်ဆန်ကပြောပါတယ်။အီရန်အစ္စလာမ်ဒေါ်လာရဲ့အဆောင်တက်ခေါင်းဆောင်ကာဆမ်ဆိုလမန်နီကိုလောက်ကြမ်းဖို့2020မှာအဲ့ဒီတော့ကတပ်ပရထရမ်ကအမိန့်ပေးခဲ့တာကိုအီရန်ကလက်စားချေလိုတာကြောင့်ချင်းချောက်တာဖြစ်တယ်လို့မစ္စဝါဆန်ကဆိုပါတယ်တပ်ပရဂျိုးဘိုင်ဒန်ကအမေရိကန်နိုင်ငံနီဗာဒါပြည်နယ်မှာအင်ကာနေနေ့လည်းကမဲဆွဲစည်းရုံးရမှာတနိုင်ငံလုံးညီညွတ်ကြဖို့ထပ်မံစောသွားခဲ့ပါတယ်အမေရိကန်နိုင်ငံရေးကပြင်းထန်လွန်လာတယ်လို့လည်းတပ်ပရဘိုင်ဒန်ကဆိုပါတယ်အသားရောင်မျိုးမျိုးရှိသူများတိုးတက်ရေးနိုင်ငံလုံးဆက်ရအဖွဲ့လို့အဓိပ္ပာယ်ရနိုင်တဲ့ NACP အဖွဲ့အစည်းအဝေးမှာတပ်ပရဘိုင်ဒန်ကအခုလိုပြောခဲ့တာပါသူအစိုးရကလူမဲတွေကိုထောက်ခံခဲ့တာကိုလည်းမိမောင်းထုတ်ပြောတော့ခဲ့ပါတယ်အမေရိကန်ဒီမိုကရေစီမှာသဘောမတူတာရှောင်လို့မရနိုင်ပါဘူးဒါပေမဲ့နိုင်ငံရေးဟာအစ်စ်မြေပြင်ဓမ္မဖို့လူသက်ပွင့်ဘယ်တော့မှမဖြစ်ရပါဘူးလို့တနင်္ဂနွေကအင်ဂျီရောကနေတပ်ပရဘိုင်ဒန်ကပြောခဲ့ပါသေးတယ်တပ်ပရဟောင်းထရမ့်အပေါ်မှာအောင်မြင်တဲ့လောက်ကျံမှုတရဖြစ်ပွားခဲ့ပြီးတဲ့နောက်တပ်ပရဘိုင်ဒန်မဲဆွဲစည်းဝေးထွက်တာဒါဟာပထမဦးဆုံးအချိန်နဲ့ဖြစ်ပါတယ်အကြိမ်နဲ့ရှင်ပြန်ရမယ်လို့ယူဆထားကြတဲ့နီဗာဒါပြည်နယ်လူထုသဘောထားစစ်တမ်းတွေမှာတော့ထရမ့်ကဘိုင်ဒန်ကိုလူထုထောက်ခံမှု 4.8 ရာခိုင်နှုန်းကွာခြားချက်နဲ့ဥဆောင်နေပါတယ်။ဗိုလ်ဒူးနေမှာတော့လက်တင်အမေရိကနယ်အမေရိကန်တွေရဲ့အခွင့်အရေးနဲ့မူဝါဒစောစုံရေးအဖွဲ့ Unidos US မှာသမ္မတဘိုင်ဒန်မိန့်ခွန်းပြောဦးမှာပါ။အနောက်ယောပအတ္တလန္တိတ်လမ်းကြောင်းကနေလာတဲ့ရုရှားဘော်ချင်းချောင်းမှုတွေကိုဖယ်ရှားပေးဖို့အခိုင်အမာလှုပ်ရွတ်တွေရှိလာမှသာယူကရိန်းပဋိပက္ခကတည်ငြိမ်ဖို့အစဉ်သစ်ဖြစ်လာလိမ့်မယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ဖ်ကအင်ကာနီကပြောကြားလိုက်ပါတယ်။ဇူလိုင်လအတွက်လုံခြုံရေးကောင်စီဥက္ကဋ္ဌတာဝန်ကိုရုရှားကယူပြီးတဲ့နောက်တရားမျှတဒီမိုကရေစီကျပြီးရေရှည်တည်တတ်မဲ့ကမ္ဘာတည်ငြိမ်ရေးကိုရှေ့ရှုဖို့နိုင်ငံစုံပူးပေါင်းဆောင်ရွက်ရေးအခြေတည်ဆွေးနွေးပွဲကိုနယူးယောက်မြို့လုံခြုံရေးကောင်စီမှကျင်းပခဲ့ရမှာအခုလိုပြောခဲ့တာပါ။ကမ္ဘာစစ်ဖြစ်လာခဲ့ရင်ဒုက္ခရောက်မှာကဥရောပမဟာမိတ်တွေသာဖြစ်ပြီးအမေရိကမဟုတ်ဘူးလို့အမေရိကန်ကယုံကြည်နေတာအလွတ်အလွန်အနိုင်များလာတဲ့ထိအောင်မှုသာဖြစ်တယ်လို့မစ္စတာလာရော့ဖ်ကဆိုပါတယ်နိုင်ငံဆောင်ပူပေါင်းဆောင်ရွက်ရေးအကြောင်းမကြားရပဲအမေရိကအကြောင်းအကျယ်ကြီးအော်ငိုပြနေတာကြားရလို့အခမ်းအမရောက်နေသလားထင်မိတဲ့အကြောင်းအမေရိကန်သံအမတ်ကြီးတောမတ်ဂရင်းဖီးကတော့ပြောပါတယ်ကမ္ဘာဒီငယ်ရေးအကြောင်းအမြင်ကိုရုရှားသံအမတ်ကြီးကပြောနေချိန်မှာပဲယူကရိန်းကအရက်သားတွေကိုရုရှားကစစ်တကြဘုံကျက်နေတယ်လို့လည်း UK သံအမတ်ကြီးဘာဘရာဝူဒ်ဝတ်ကထောက်ပြသွားပါတယ
်ဒီဝေမြန်မာပိုင်းရဲ့မ ဒီနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ channel 101 ဒါမှမဟုတ်လေ Thaicom 6 YouTube channel 123လို့ကလည်းဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်
။ပို့ဒုမနဲ့ပိုက်သတင်းတွေကို view ရုပ်သံကဆက်လက်ကြေညာနေပါတယ်။တရုတ်အီရန်မြောက်ကိုရီးယားနဲ့ရုရှားအန္တရာယ်ကိုရင်ဆိုင်ပြစ်စစ်ဖို့စစ်မဟာဗျူဟာတွေကိုပြန်လည်သုံးသပ်မယ်လို့ပြည်ထောင်စုကအင်ကာဒေးကပြောလိုက်ပါတယ်။ဘူအနီအကြည့်ပြီးအပြောင်းလဲများတဲ့ကမ္ဘာမှာနေထိုင်နေကြရတဲ့အတိုင်းအမျိုးသားကာကွယ်ရေးကိုချစ်ကပ်ရမှရှင်းလင်းပြတ်သားတဲ့အမြင်စစ်နဲ့ရှုမြင်မယ်လို့ပြည်ထောင်ဝန်ကြီးချုပ်သစ်ဂီယာစတမတ်ကထုတ်ပြန်ကြမှာဆိုပါတယ်။မြောက်အတ္တန်တိတ်စစ်ရဲမဟာမိတ်ဖွဲ့နေတို့ထိုက်သည့်အစည်းအဝေးအပြီးတပတ်ကြာမှခုလိုထုတ်ပြန်လိုက်တာပါ။ပြည်ထောင်ကာကွယ်ရေးအသုံးစရိတ်ကိုလည်းလက်ရှိ 1.3 ရာနှုန်းကနေ 1.5 ရာနှုန်းအထိတိုးမြင့်မယ်လို့လည်းစတမတ်ကအင်္ဂါနေ့မှာထပ်မံကတိပြုလိုက်ပါတယ်။ပြည်ထိုင်စစ်မဟာဗျူဟာပြန်တဲ့သုံးသပ်ရေးအဖွဲ့ကိုနေတို့အတွင်းမှုချုပ်ဟောင်း George Robertson ကဦးဆောင်မှာဖြစ်ပြီးယခင်အမေရိကန်သမ္မတချန်ပီယံ Fiona Hill နဲ့ UK လက်နက်ကိုင်တံပြားစစ်စီရေးညွှန်ကြားမှုဟောင်းဗိုလ်ချုပ်ကြီး Richard Baron တို့ကအဖွဲ့ဝင်ဖြစ်ပါဝင်ကြမှာပါအဖွဲ့ရဲ့အစည်းအခါစာကိုလက်မဲ့ပထမ6လပိုင်းမှာတင်ပြဖို့စီစဉ်ထားပါတယ်လက်မဲ့ပထမဆုံးစစ်တပ်ကစစ်ရေးလက်ကျင်အမှာ၄စိမ့်နဲ့စိတ်ကမ်းတွေကာကွယ်ရေးပြင်တရုတ်ကဝင်ရောက်ကျူးကျော်လာမယ်ယူဆပြီးလက်ရှိညာမှာဖြစ်ပါတယ်ဇူလိုင်21ကနေ26ထိစစ်ရေးလက်ကျင်အမှာကြိုတင်ရေးထားတဲ့အတိုင်းမဟုတ်ဘဲတကယ့်ထိုးစစ်ကိုလက်ကျင်မှာဖြစ်တယ်လို့ထိုင်းဘာအမျိုးသားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်မေလမှာသဗ္ဗလိုက်ချင်းတက်လာတဲ့အခါတရုတ်ကထိုင်းဘာကိုပိတ်ဆို့တဲ့စစ်ရေးလက်ကျင်မှုတရားလုပ်ခဲ့ပါသေးတယ်အဲဒီကစပြီးထိုင်းဘာနီးမှာစစ်ရေးလေရင်တွေရေတက်သင်္ဘောတွေနဲ့ကမ်းခြေစောက်တဲ့မော်တွေပို့ပြီးများလာပြီးလှုပ်ရှားလာခဲ့ပါတယ်။24နာရီအတွင်းမှာတရုတ်စစ်လေယာဉ်66စင်းလှုပ်ရှားတာတွေ့ခဲ့တယ်လို့ထိုင်းဝါကာကွယ်ရေးဝန်ကြီးဌာနကဇူလိုင်လ17ရက်နေ့ကပြောပါတယ်။2024ခုနှစ်တရက်ထက်လှုပ်ရှားမှုမှာဒါဟာအရေးအတွက်အများဆုံးနဲ့ဖြစ်ပါတယ်။ဒီနေ့လက်ချေရမှာတော့အရင်လိုမဟုတ်ဘဲတိုက်ခိုက်လာနိုင်တဲ့မြင်ကွင်းကိုကြိုတင်ပေးမထားဘဲလက်ချေမှာဖြစ်တယ်လို့တချို့သုံးသက်သူတွေကဆိုကြပါတယ်။လေကြောင်းရနဲ့ခိုလိုရစကန်းတွေမှာအရသားတွေခိုလိုရေးကိုမနစ်ကလေ့ကျင့်ခဲ့ပါတယ်။ဒီနှစ်လေ့ကျင့်ရမှာတော့ဒုံးကျည်နဲ့ rocket တိုက်ခိုက်ခံရခြင်းအတွက်လည်းလေ့ကျင့်တာပါဝင်လာမှာဖြစ်ပါတယ်။အမေရိကန်နိုင်ငံ New Jersey ပြည်နယ်အထက်လွှတ်တော်အမတ် Bob Menendez ဟာ New Jersey လုပ်ငန်းရှင်၃ယောက်စီကငွေရွှေနဲ့ဇင်ကကားတစ်စီးလက်ယူခဲ့တာကြောင့်အပြစ်ရှိကြောင်းအင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်။ New York မြို့ Federal တရားရုံးမှာ Jury အဖွဲ့ကခုလိုဆုံးဖြတ်ခဲ့တာပါ။Bob Menendez ဟာအထက်တော်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်။သူဟာသူ့ပိတ်ဆွေတွေကိုရာဇဝတ်ကြောင်းရအစစ်စစ်မခံရအောင်သူ့ရဲ့အာဏာကိုအသုံးပြုကာကွယ်ခဲ့ပြီးသူ့လူတွေချမ်းသာလာအောင်လုပ်ပေးခဲ့တယ်လို့တရားလိုအစိုးရရှေ့နေတွေကဆွတ်ဆွဲခဲ့တာပါ။သူ့လုံဆောင်ချက်တွေထဲမှာအီဂျစ်ထောင်လိုင်းရေးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာနဲ့အမေရိကန်စစ်ရေးအကူအညီအီဂျစ်ကတန်းချီပြီးပို့ပြီးအကူအညီရခဲ့အောင်လဲသူကကူညီခဲ့တယ်လို့ဆိုပါတယ်။သူကတရားရုံးကိုလာရောက်အစ်စ်မခံခဲ့ပဲလွတ်တော်ကော်မတီဥက္ကဋ္ဌအလုပ်ကိုလုပ်တာသာဖြစ်တယ်လို့လူလူကြားမှာပြောပါတယ်။သူ့အိမ်မှာဖက်ဒရယ်စုံစမ်းရေးဘယူရို FBI ကရှာဖွေတွေ့ရှိတဲ့ဒေါ်လာ100,000တန်ဖိုးရှိရွှေကြောင်းတွေကသူ့ဇနီးပိုင်ဖြစ်တယ်လို့ Mr. Menendez ကတော့ပြောပါတယ်။ရွှေကြောင်းတွေနဲ့ဒူငွေသားလဲတွေ့ရှိခဲ့ရတာပါ။သူ့ဇနီး Nadine Menendez ကိုလည်းအမှုဆွဲဆိုခဲ့ပေမဲ့ရင်သားကဲစာခွဲစိတ်ခံပြီးနလာထကြိမ်ဖို့သူမရဲ့အမှုကိုတော့နောက်ဆုတ်ပေးထားခဲ့ပါတယ်။
ဥတည်မောင်တမရှင်ခုတော့အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုတင်ပြပါမယ်။အမေရိကန်ပြည်အောင်စု Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာ Republican Party ညီလာခံမှာတချင်းက Donald Trump ကိုအပြင်းထန်ဝေဖန်ခဲ့ဘူးတဲ့ Ohio ပြည်နယ်အထက်လွှတ်တော်အမတ် JD Vance ကိုဒုတိယသမ္မတလောင်းအဖြစ် Donald Trump ကရွေးချယ်လိုက်တာကထူးခြားမှုတစ်ရပ်ဖြစ်ပြီးလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာသူတို့နှစ်ဦးသာအနိုင်ရခဲ့ရင်မထင်မှတ်ထားတဲ့နိုင်ငံရေးဖြစ်စဉ်တွေမြင်လာရလိမ့်မယ်လို့အင်ဒီယားနာပြည်နယ်မှာနေတဲ့နိုင်ငံရေးလေ့လာသူဒေါက်တာတစ်စ်တွေကရှုမြင်ပါတယ်။ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒေါက်တာတစ်စ်ရေမင်္ဂလာပါခင်ဗျာ။အခုဆိုလို့ရှိရင်ဒီ Milwaukee မြို့မှာပေါ့လေဒီနိုင်ငံလုံးဆိုင်ရာ Republican Party ရဲ့ညီလာခံတင်ပနေတာရှိပါတယ်ခင်ဗျာ။အဲ့တော့ညီလာခံကနေပြီးတော့Republican သမ္မတလောင်းအဖြစ်နဲ့ Donald Trump နဲ့ဟလာဒုသမ္မတလောင်းအဖြစ် JD Vance ကိုရွေးချယ်လိုက်ပါပြီ။ အဲ့တော့ဒီ RNC ပါတီညီလာခံမှာပြောဆိုနေတာတွေကိုကြည့်ချင်အဖြစ်ဒီလာမဲ့နိုဝင်ဘာရွေးကောက်ပွဲမှာဒေါ်နယ်ထရမ့်နဲ့ JD Vance အတွဲရဲ့အလားအလာဘယ်လိုမြင်ရပါလဲခင်ဗျာ
ဟုတ်ကဲ့လွန်ခဲ့တဲ့48နှစ်အတွင်းမှာဒေါ်နယ်ထရမ့်စကားပြောနေတဲ့လုံခြံခံရမှုသတင်းကစပြီးတော့အခုချိန်ထိအမေရိကန်နိုင်ငံတကာအနေနဲ့နိုင်ငံကသတင်းကြည့်လိုက်လို့ရှိရင်ဒေါ်နယ်ထရမ့်အကြောင်းကထိတ်ဆုံးကဖြစ်ပါတယ်။ဒါကြောင့်တနည်းအားဖြင့်တကယ်ကိုဟို hot ဖြစ်တဲ့ဟိုသတင်းကြီးဖြစ်ပါတယ်။ဒါကြောင့်ဒေါ်နယ်ထရမ့်ဘက်ကပဲသူပဲနိုင်လိမ့်မယ်သူပဲနိုင်မှာပဲဆိုတဲ့အယူအဆတွေကလည်းများနေတဲ့ကာလဖြစ်ပါတယ်။အဲဒါကြောင့်ဂျိုးဘိုင်ဒန်တဲ့အသာစီးရနေတဲ့အနေအထားတရက်ကူတော့ရောက်နေတယ်ဆိုတာညင်လို့မရနိုင်ပါဘူးခင်ဗျဟုတ်ကဲ့ခင်ဗ
ျဆိုတော့ဒီ Republican ဒုသမရလောင်းအဖြစ်ဟလာဒီ JD Vance ကိုရွေးလိုက်တယ်ဆိုတော့ဟလာသူစီမှာဘယ်လိုမျိုးထူးခြားချက်တွေရှိတယ်လို့ဆရာသုံးသပ်မိပါလဲ
အဲ JD Vance ရဲ့ကိုကြီးအကြောင်းမပြောခင်ပေါ့နော်သူ့ကို Donald Trump ကရွေးတယ်သူတောင်မှရွေးမယ်ဆိုတော့သတင်းမတိုင်ခင်မိနစ်20ကမှသူ့ကိုရွေးမယ်လို့သိတယ်ဒါထူးခြားမှုတစ်ခုနောက်တစ်ခါအသက်ငယ်တယ်ပေါ့တခုကနောက်တစ်ခါသူဟာအရင်နှစ်တည်းကဒေါ်နယ်ထရမ့်ကိုအမေရိကရဲ့ဟစ်တလာလို့တောင်မှဝေဖန်ခဲ့တဲ့လူကဒီကနေ့တော့ဒေါ်နယ်ထရမ့်ကဒုတိယသမ္မတလောင်းဖြစ်ရွေးခံရတဲ့အနေအထားအပြောင်းလဲကတော့တော်တော်ကြီးကိုမြန်ဆန်ကြီးမားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
အဲ့တော့ပြီးခဲ့တဲ့၄နှစ်တာကာလကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဟလာဟိုသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အစည်းမှာဝင်ကြီးအပြောင်းလဲတွေမကြာခဏဆိုသလိုဖြစ်တာကျွန်တော်တွေ့ရတယ်။အဲဒါပေမဲ့ Donald Trump လက်အောက်မှာဒုသမရအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Mike Pence ကြတော့ဒီ၄နှစ်တာကာလကိုသူက Donald Trump ကိုအတိုက်ခံအရင်ကြီးပြန်လုပ်နေရမျိုးလဲတိတ်ထင်ထင်ရှားမတွေ့ရဘူးပေါ့နော်။ဆိုတော့အကယ်၍ပေါ့ဒီ2024ရွေးကောက်ပွဲမှာသာ Republican တွေဘက်ကအနိုင်ရသွားမယ်ဆိုရင်ဟလာ JD Vance ကဒုသမရဟောင်းဟို Mike Pence လိုမျိုး၄နှစ်သက်တိုက်ခံနိုင်မဲ့အနေအထားရောရှိပါမလားခင်ဗျာ
ဟုတ်ကဲ့ Donald Trump တပူချင်းရဲ့လုပ်ပုံကင်ပုံတွေဟာအမတန်မှမတည်ငြိမ်ဘူးအပြောင်းလဲမြန်ဆန်တယ်ခဏခဏလူတွေလည်းဟိုပြောင်းတဲ့လူဖြစ်ပါတယ်ဒါပေမဲ့ကျွန်တော်အမြင်ကတော့ဒုတိယသမ္မတကိုပြောင်းတဲ့အဆင့်ထိတော့သူလုံးမယ်လို့တော့ကျွန်တော်မထင်ပါဘူးခင်ဗျအဲ့တော့တောက်လျှောက်ထိပါသွားနိုင်တယ်ဟို JD Vance ကလည်းဝေဖန်ခဲ့ပေမလို့အခုကတော့ Donald Trump နဲ့ policy ဘိုင်းကရာနှုန်းပြီးတူနေတဲ့အချိန်ကြီးသူကလည်းပြောင်းသွားပြန်ပြီအပြောင်းမြန်နေ Donald Trump လည်းမြန်နေ JD Vance ကလည်းမြန်နေဆိုတော့နောက်ထူးခြားနိုင်တာကတော့နိုင်ငံတကာကိစ္စဖြစ်ပါတယ်အဲ့ဒီအရေးမှာအခုအစ်စ်ရွေးလိုက်တဲ့ JD Vance ဟာနိုင်ငံတကာအတွေ့အကြုံလုံးဝမရှိတဲ့ဒုတိယသမ္မတလောက်ဖြစ်ပါတယ်နိုင်ငံသမ္မတဖြစ်လာမဲ့ Donald Trump ကလည်းအရင်၄နှစ်လက်ထက်မှာနိုင်ငံတကာကိစ္စတွေကအတော်ကိုအပြောင်းလဲမြန်ပြီးတော့လူတွေမထင်တာတွေကျွန်တော်တို့ဖြစ်လာခဲ့တယ်။ဒါပေမဲ့လို့ထူးခြားမှုတစ်ခုတော့ကျွန်တော်သတိပြုမိပါတယ်။ Donald Trump မနေ့ကမော်ရိုကီမှာအမေရိကန်တိုင်းပြည်ကြီးစီလုံးကြလို့သူပြောလာတယ်။သူအစဉ်ဆက်လှုပ်ခဲ့ပြောခဲ့တာတွေကသူမှသူသူ့ပါတီမှသူdemocrat တွေကြံတဲ့လူတွေအလိုမရှိပေါ့ဆိုတော့ဟာအခုတော့သူပြောင်းလာတယ်နောက်တစ်ခါ party convention ရဲ့ hit order ကတော့ fight ဆိုတာတိုက် nine on tight ဆိုတော့စစ်သွေးကြွတဲ့စကားလေးပါလာတဲ့တွေ့သူဘာလုပ်မလဲဆိုတာတက်တဲ့နေတောင်မှသူပြောလို့မရသေးဘူးအပြောင်းလဲတွေများမဲ့လူဒုတိယသမ္မတလည်းအပြောင်းလဲများမဲ့လူ Donald Trump ကလည်းအပြောင်းလဲမြန်တဲ့လူဖြစ်တဲ့အတွက်ကျွန်တော်တို့အကဲမရခြင်းကိုဖြတ်တန်းကြပါလိမ့်မယ်ခင်ဗျဟုတ်ကဲ့
American Republican Party ရဲ့ဒုသမရလောင်းဘသူဖြစ်မလဲဆိုတာကိုလက်နက်ချီခမန့်ခဲ့ကြပြီးနောက်မှာတော့ Republican သမရကိုယ်စားလှယ်လောင်း Donald Trump ကသူနဲ့တွဲဖက်ရှင်ပြိုင်မဲ့သူအဖြစ် JD Vance ကိုရွေးပါတယ်1952ခုနှစ် Richard Nixon လက်ထက်ကလေးကဆိုရင် Vance ဟာအသက်ငယ်ဆုံး Republican ဒုတိယသမရလောင်းဖြစ်ပါတယ်ဒီလိုရွေးချယ်မှုဟာနိုင်ငံရေးလူသစ်တူဖြစ်တဲ့ Vance ရဲ့နိုင်ငံရေးအတွေ့အကြုံတွေနဲ့အခြေအနေတွေကိုစမ်းသပ်မယ်အနေအထားဖြစ်တဲ့အကြောင်း Tina Trent သတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်ကပြောပြပေးပါမယ်ရှင်။
Ladies and gentlemen, I am proud to
Milwaukee မြို့မှာကျင်းပနေတဲ့ Republican နိုင်ငံလုံးဆိုင်ရာညီလာခံကျင်းပတဲ့ပထမနေ့မှာပဲ Republican Party သမ္မတလောင်း Donald Trump ကအသက်39နှစ်အရွယ် Ohio ပြည်နယ်ကအထက်လွှတ်တော်အမတ် Senator အသစ် JD Vance ကိုသူ့ရဲ့ဒုသမ္မတလောင်းရှင်ပြိုင်ဘက်အဖြစ်ရွေးချယ်လိုက်ပါတယ် True Social Media မှာတင်တဲ့စာမှာတော့ Vance ဟာဒုသမ္မတရာထူးအတွက်အသင့်တော်ဆုံးလူဆိုပြီး Trump ကရေးပါတယ် Vance ရဲ့နိုင်ငံရေးအမှတ်အသားဟာသူကြီးပြင်းခဲ့တဲ့ Respect Data လို့ခေါ်တဲ့တမ်မနီထုတ်လို့ရ American အလဲပိုင်းကဖြစ်ပြီးသူ့ရဲ့လူအများကြိုက်နိုင်ငံရေးအမြင်က Trump လိုပဲလူမျိုးအလုပ်သမားတွေကိုဆွဲဆောင်နေတာပါ
Of the options that former President Trump had available to him, Senator Vance was the one who is probably the most
close. Senator Trump နေတဲ့သူရွေးစရာရှိတဲ့အထက်က Senator Vance က Senator Trump ရဲ့ mega style နဲ့အတွေ့အကြုံနဲ့အနည်းဆက်ဆုံးသင့်တော်တဲ့သူဖြစ်ပါတယ်
။ဒုသမရာလောင်းရွေးချယ်မှုအများစုဟာထောက်ခံပြီးသားမဲဆန္ဒရှင်တွေကိုထပ်ပြီးဆွဲဆောင်ဖို့ထက်မထောက်ခံသေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်ဖို့လှုပ်တာများပြီးတော့အခုရွေးချယ်မှုကတော့အရင်လိုမဟုတ်ဘူးလို့ဒုသမရတွေကိုလေ့လာတဲ့သမိုင်းပညာရှင် Joel Goldstein ကပြောပါတယ
် And so I think that what President Trump is hoping is that he will help energize
သမရထရနေနဲ့မျောလင့်ထားတာကမဲလာပေးဖို့မရှိတဲ့တချို့မဲဆန္ဒရှင်တွေကိုသူကကူညီလှုံ့ဆော်နိုင်မယ်လို့ကျွန်တော်ထင်ပါတယ် Senator Vance ကသူ့လိုမျိုးနောက်ခံရှိတဲ့သူတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့လည်း Trump ကမျောလင့်ပါတယ်
Vance ဟာ2016ခုနှစ်ကသူ့အကြောင်းရေးထားတဲ့စာအုပ် Hillbilly Elegy စာအုပ်နဲ့နာမည်ကြီးလာတာဖြစ်ပြီးအဲ့ဒီထဲမှာသူငယ်ငယ်ကစင်စင်ရဲရဲကြီးပြင်းလာရပုံနဲ့သူ့မွေးရဇာတိဖြစ်တဲ့ Ohio ပြည်နယ် Middle Town မြို့ကလေးရဲ့စက်မှုလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းကျဆင်းခဲ့ရပုံကိုဖော်ပြထားပါတယ် Vance မိဘနှစ်ပါးဟာသူငယ်ငယ်ကတည်းကကွဲသွားခဲ့တာဖြစ်ပြီးတော့သူ့မိခင်ဟာဆေးဆွဲနေတာကြောင့်သူဟာအဖိုးအဖွားနဲ့ကြီးပြင်းခဲ့ရတာပါအထက်တန်းကျောင်းပြီးတာနဲ့ Marine တပ်ထဲကိုဝင်ခဲ့ပြီးOhio ပြည်နယ်တက္ကသိုလ်နဲ့ရေးတက္ကသိုလ်ဥပဒေကြောင်းကအောင်မြင်ခဲ့တာပါ San Francisco မြို့ကစွန်ဦးတီထွင်သူ Peter Thiel မှာယင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်ရှာဖွေရာမှာကူညီသူ Venture Capitalist အဖြစ်လုပ်ကင်ခဲ့ပြီးသူ့အလို့ရှင်ကသူ့အထက်လွှတ်တော်ရွေးကောက်ပွဲဝင်ဖို့နိုင်ငံရေးလှုပ်ရှားမှုကော်မတီ Super PAC မှာ American Dollar 10,000 လှူဒါန်းခဲ့ပါတယ် Trump ကိုအရင်တုန်းကဝေဖန်ခဲ့သူဖြစ်ပြီးသမရာဟောင်းထရန့်ကိုယူမုန်းစရာဖြစ်တယ်လို့သုံးနှုန်းပြီးအမေရိကန်ဟစ်တလာလို့လည်းသတ်မှတ်ခေါ်ဆိုခဲ့သူပါဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းထရန့်ကိုအခိုင်အမာထောက်ခံသူဖြစ်လာခဲ့ပြီးထရန့်ရဲ့ဒုသမရာလောင်းရွေးစရာတွေထဲမှာအတွေ့အကြုံအနည်းဆုံးသူဖြစ်ပါတယ
် I think that the attention that will be paid to the issue of the presidential succession both because of the age of the competing presidential candidates and because of the
သမ္မတခုဖြစ်သွားရင်ဒုသမ္မတတက်လာမယ်ကိစ္စကိုအာရုံစိုက်မယ်လို့ကျွန်တော်ထင်ပါတယ်အကြောင်းကတော့သမ္မတလောင်းနေရဲ့အသက်ကြောင့်ရောလက်တော်သမ္မတထရန့်အသက်ကိုလုံးကျန်မှုစူးစမ်းတာတွေကြောင့်ရောတချို့မဲဆန္ဒရှင်တွေရဲ့စိတ်ထဲမှာစင်နေတာဗန့်စ်နေနဲ့တနေ့မှသမ္မတဖြစ်ဖို့စဉ်းစားဖြစ်ပါမလားဆိုတာစဉ်းစားမှာပါစင်နေတာဗန့်စ်ကအစ်မင်းအစိုးရရာရှိနေရာမှာအတွေ့အကြုံနှဲပါသေးတယ
်တဖြည်းဖြည်းပို့ပြီးကွဲပြားလာနေတဲ့နိုင်ငံရေးပတ်ဝန်းကျင်မှာထရန့်ကနိုင်ငံတော်ညီညွတ်ဖို့တောင်းဆိုထားပေမဲ့လည်းသူရဲ့လက်တွဲဘက်ရှင်ပြိုင်သူအနေနဲ့ဒီအကွဲပြဲကိုစိတ်ဆက်ပေးနိုင်မလားထပ်ပြီးကွဲစေမလားဆိုတာကတော့စောင့်ကြည့်ရမှာပါထရန့်ရဲ့အသက်ကိုလှုပ်ကြံမှုအပြီးနိုင်ပိုင်းအတွင်းမှာပဲဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးပြောဆိုမှုတွေကြောင့်လို့ဗန့်စ်ကအပြစ်တင်ခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်သတ္တပတ်ကုန်ပိုင်းကသမ္မတလောင်းဒေါ်နယ်ထရန့်လှုပ်ကြံပြစ်ခတ်ခံရပြီးတဲ့နောက်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံရေးအနာဂတ်နဲ့ပတ်သက်ပြီးပြောဆိုမှုတွေညှိနှိုင်းသက်သွားပါတယ်ဒါပေမဲ့ထရန့်ကတော့လှုပ်ရှားရှိရာတွေကိုဆက်လုံနေတာပါတင်းနှင်းလာနေမှာ Republican နိုင်ငံလုံးဆိုင်ရာညီလာခံကိုတက်ရောက်ခဲ့ပြီးသူနဲ့တွဲမဲ့ဒုတိယသမ္မတလောင်းကိုလည်းရွေးချယ်ခဲ့ပါတယ် VOA သတင်းထောက် Anita Powell သမ္မတအင်ဂျီရောကနေသတင်းပေးပို့ထားပါတယ်ကိုစုံမှုချော်ကပြောပြပေးပါမယ်ရှင်
သမရလောင်းမဲဆွယ်ပွဲနှစ်ခုရဲ့ကြွားချက်တွေကတော့ပြီးခဲ့တဲ့တနင်္လာနေ့ကမဲဟော့ကင်းမှာပြုလုပ်ခဲ့တဲ့ Republican နိုင်ငံလုံးဆိုင်ရာညီလာခံမှာပုံမူတည်တာထင်ရှားခဲ့ပါတယ်ဒီပွဲမှာအညိုအတိတွေအမုန်းတရားတွေစိတ်အားတက်ကြွမှုတွေနဲ့ Donald Trump ကိုသမရလောင်းအဖြစ်တင်မြောက်ခဲ့ကြပါတယ
် Greatest President that's ever lived and that's Donald J. Trump
အကြီးမြတ်ဆုံးသမ္မတတဦးရှိပါတယ်ဒါဟာဂျေဒေါ်နယ်ထရမ့်ပါပဲလို့သူ့ရဲ့သားဖြစ်သူအရစ်ထရမ့်ကလည်းညီလာခံမှာကြွေးကြော်ခဲ့ပါတယ်ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကတော့အင်ပြူတော်မှာအေးအေးချမ်းချမ်းပါပဲ လွန်ခဲ့တဲ့ရက်သက်တပတ်ကုန်ပိုင်းကသမ္မတလောက်ဒေါ်နယ်ထရန့်လှုပ်ကြံပြစ်ခတ်ခံရပြီးနောက်နိုင်ငံရေးအရာထိုးနဲ့ပြောဆိုမှုတွေလျှော့ချကြဖို့သမ္မတဘိုင်ဒန်ကတနိုင်ငံလုံးကိုမြစ်တာရပ်ခံခဲ့ပါတယ်။သူ့အနေနဲ့ဒေါ်နယ်ထရန့်နဲ့အတော်လေးသဘောထားကွဲလွန်မှုရှိပါတယ်လို့သမ္မတဘိုင်ဒန်က NBC သတင်းဌာနနဲ့တွေ့ဆုံစဉ်သတင်းတောက်လက်စတာဟိုကိုပြောဆိုခဲ့ပါတယ်။ထရန့်ရဲ့ဒေါသတကြီးပြောဆိုတာတွေမကျေနပ်ချက်တွေစတဲ့ပြောဆုံပုံတွေကိုသူသဘောမတူဘူးလို့ဆိုပါတယ်။အခုလိုလှုပ်ကြံပြစ်ခတ်ခံရတဲ့အတွက်သမရရေးကောက်ပွဲလမ်းကြောင်းပြောင်းသွားနိုင်တယ်လို့တွေးထင်ပါသလားလို့လဲမေးခဲ့ပါတယ
်။ I don't know and you don't know either.
ကျွန်တော်လည်းမသိနိုင်ပါဘူးခင်ဗျားလည်းသိနိုင်မှာမဟုတ်ပါဘူးလို့သမရဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သမရလောင်းစကားစစ်ထိုးပွဲမှာသမရဘိုင်ဒန်ကောင်းမွန်စွာမပြောနိုင်ခဲ့တဲ့အတွက်သမရရွေးကောက်ပွဲကနေထွက်ပေးသင့်သလားဆိုတဲ့တနိုင်ငံလုံးအခြေအတင်ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဖြေရှင်းပေးလိုက်သလိုတော့ဖြစ်သွားပါတယ်။တတိယနီလန်းလို့အဓိပ္ပာယ်ရတဲ့ Thought Wave ပညာရှင်အဖွဲ့ကဒုတိယဥက္ကဋ္ဌ Jim Kessler ကအခုလိုပြောပါတယ်
။ Respect that Joe Biden has weathered the storm and this
ကျွန်တော်နည်းနာကသမရဘိုင်ဒန်အတွက်အခက်အခဲတစ်ခုဒါမှမဟုတ်သူ့အနေနဲ့ထွက်ပေးမလားဆိုတာတွေကနောက်မှကြံခဲ့ပါပြီ။ဒါပေမဲ့သူ့အနေနဲ့စွမ်းဆောင်မှုကောင်းဖို့တော့လိုပါတယ်။
ဒီကမှုပြီးတဲ့နောက်တနင်္လာနေ့ကဒေါ်နယ်ထရန့်ဟာပထမဆုံးအကြိမ်လူအများရှိမှပြန်ပေါ်လာခဲ့ပါတယ်။သူ့ကိုထောက်ခံသူလူအုပ်ကတိုက်လို့အဟစ်ကြွေးကြော်ခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကလည်းဒေါ်နယ်ထရန့်ကိုဝေဖန်ခဲ့ပါတယ်
။ Look, I'm not the guy that said I want to be a dictator on day 1. I'm not the guy.
ကျွန်တော်အနေနဲ့တနစ်ကျရင်အာဏာရှင်ဖြစ်ချင်တယ်ဆိုတာမျိုးစိုးစိုးဝါးဝါးမပြောဆိုခဲ့ပါဘူး။ရွေးကောက်ပွဲရလဒ်ကိုလက်မခံတာမျိုးဒီရွေးကောက်ပွဲရလဒ်ကိုလက်ခံမှာမဟုတ်ဘူးလို့ပြောတာမျိုးအဲ့လိုအယုတ်ဆိုးအကြီးတန်းတာမျိုးတွေကျွန်တော်ပြောခဲ့ပါဦ
းထရန့်ပြစ်ခတ်ခံရပြီးနောက်ညှဉ်းညွတ်ကြဖို့နှစ်ယောက်စလုံးကပြောဆိုခဲ့ပါတယ်ဒါပေမဲ့ပြောတဲ့စကားလုံးတွေရဲ့အတိတ်ပဲကတော့ထင်သလိုမဟုတ်ပါဘူးလို့လေ့လာသူတွေကပြောပါတယ်ဗန်ဂျောဒစ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဂျွန်ဂီယာကအခုလိုပြောပါတယ
် They're both calling for unity but I think there are differences
သူတို့နှစ်ဦးလုံးကတော့ညီညွတ်ရေးလို့ပြောနေကြတာပါပဲ။ဒါပေမဲ့သူတို့မှာအခြေခံကျတဲ့အယူဆကွဲလွဲမှုတွေရှိပါလေ။အဲ့ဒီမှာပြဿနာတွေကထင်ရှားလာမယ်လို့ကျွန်တော်ထင်ပါတယ်။သူတို့ကညီညွတ်ရေးလို့ပြောနေပေမဲ့တကယ်တမ်းကတော့ဖုံးကွယ်ထားကြတာပါ
။ကဲအခုတော့ဘယ်လိုဖြစ်တယ်လဲဆိုရင်ဒီအဖိုးအိုနှစ်ယောက်ဟာအောင်ပွဲအတွက်အခွင့်အလမ်းနဲ့ပြိုင်ပွဲမှာခါသီးခက်ခဲစွာပင်ပန်းကြမ်းတမ်းစွာပြိုင်ပွဲခီးဆုံးကိုပြင်းနေကြပါတယ်။ဘာတွေဖြစ်မလဲဆိုတာကိုတော့ကျွန်တော်လည်းမသိနိုင်သလိုတင်တို့လည်းသိနိုင်မှာမဟုတ်ပါဘူ
းအခုတော့မြန်မာဆန်ရသတင်းဆောင်မတစ်ပုဒ်ကိုတင်ပြပါမယ်ရှင်တနင်္သာရီတိုင်းလောင်းလုံးမြို့နယ်မှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီအဖွဲ့နဲ့ဒေသခံကာကွယ်ရေးအဖွဲ့တို့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပြီးဒေသခံအများအပြားထွက်ပြေးတိမ်းရှောင်နေကြပါတယ်စစ်ကောင်စီစစ်ကြောင်းမှာစစ်မှုထမ်းအတွက်ခေါ်ယူထားတဲ့လူငယ်တွေပါဝင်လာတာတွေ့ရတဲ့အကြောင်းဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြပေးပါမယ်ရှင
်လောင်လုံးမြို့နယ်တဲကိုစစ်ကောင်စီဘက်ကစစ်ကြောင်းထိုးဝင်ရောက်လာပြီးတဲ့နောက်ထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့တော်လန်ရေးရဲဘော်တဦးကပြောပါတယ်
ဘဒရော၄ရက်လောက်ရှိရအခုအခုဆိုလို့ရှိရင်ပထမသူတို့စစ်ကြောင်းဆတ်ထိုးတဲ့အချိန်စစ်ကြောင်းဆတ်ထက်လာတဲ့အဲမှာတိုက်ပွဲဖြစ်တာပဲသူတို့ဘက်ကလည်းတော်တော်လေးကြီးနာတယ်တိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းမှာကျတော့သူတို့ကတေရာပင်တေရာတေရာဆက်ဆောက်သွားတယ်ဒီရွာတွေမှာတူရောနေတယ်ခိုးကြီးကြောင်းတွေမှာနေတယ်အဲ့လိုမျိုးဖြတ်ကျရောနေတယ်ကအခုကတော့သူတို့ဒီလောင်းလုံးမြို့ရဲ့အပြင်ဘက်ကယူနေမှာသူတို့ဖြတ်ကျထားတယ်ပဲ
တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့အင်အားတိုးချဲ့ထားတဲ့စစ်ကောင်စီစစ်ကြောင်းမှာစစ်မှုထမ်းနဲ့ခေါ်ယူထားတဲ့လူငယ်တွေလည်းပါဝင်လာတာတွေ့ရတယ်လို့ပြောပါတယ်
။လူကြောင်းကတော့မပါဘူးကွာ။ကျွန်တော်တို့ဘက်မှာမိုးကတော်တော်လေးရွာတဲ့ခါကျတော့ဒီလူကြောင်းကတော့မပါဘူး။သူတို့စစ်မှုထမ်းနဲ့တနေရှိထားတဲ့ဒီအဲ့အရာတွေပါလာတယ်။လူငယ်ပိုင်းလေးတွေပါလာတယ်။သူတို့သုံးတဲ့လက်နက်တွေကတော့ဒီရိုးရိုးပုံမှန်သုံးနေတဲ့အတိုင်းပဲသုံးတယ်။ဒါပေမဲ့စစ်မှုထမ်းဥပဒေနဲ့သူတို့စုဆောင်လာတဲ့လူတွေအများဆုံးသုံးလာပါတော့အဲ့လိုမျိုးတော့နေတယ်
။ပြည်သူစစ်မှုထမ်းဥပဒေအရစုဆောင်ထားတဲ့လူငယ်တွေကိုစစ်ကောင်စီကတိုက်ပွဲမှာတုံးခဲ့တယ်ဆိုတာနဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုနိုင်သေးပါဘူး။စစ်မှုထမ်းဥပဒေနဲ့စုဆောင်ထားတဲ့လူငယ်တွေကိုလက်ရှိတိုက်ပွဲတွေမှာတုံးနေတယ်ဆိုတာနဲ့ပတ်သက်လို့လှုပ်လှက်တဲ့သတင်းမီဒီယာတွေဖော်ပြချက်အပေါ်သတင်းသူသတင်းမာတွေဆိုပြီးတော့စစ်ကောင်စီမီဒီယာကနေတုံ့ပြန်တာတော့တွေ့ရပါတယ်။လောင်လုံးမြို့နယ်မှာအခုဇူလိုင်လတဲ့စစ်ရေးလှုပ်ရှားမှုများလာတယ်လို့တော်လိုင်းရင်တပ်ဖွဲ့တွေကပြောပါတယ်
သူတို့ပါဆင်းရတဲ့အခါမှာသူတို့တိကောင်းဝင်တွေကထွက်သွားတဲ့အခါမှာဒီလူတွေရူဖမ်းရနေရှိတယ်ဗျဖမ်းရနေရှိတယ်ပြီးလို့ရှိရင်သူတို့တော့တယ်လမ်းပိုင်းစစ်ဆေးတွေလုပ်ပြီးတော့ဒီဟောစစ်ကြီးတွေကောင်းနေလို့သူတို့လာရတာဆိုပြီးတော့ပြောတယ်ပြောပြီးတော့ဒီဒီလူတွေမှာဖုံးလေးယူသွားတယ်ပြီးဈေးဆိုင်ရဲ့အိမ်မှာတဲ့ရောင်းလေးပြီးကောက်သွားတယ်ပြီးရင်လမ်းမှာသွားနေကြတယ်ဒီလူတွေလည်းသူဖမ်းလာတယ်ပေါ့နော်အာဖန်လာတာတော့တော့ဆောက်ဖန်လာတော့မဟုတ်ဘူးသူတို့အချိန်တိုင်းတော့တစ်ခုတည်းသူဖန်ပြီးတော့ပြန်ဆောက်ပေးတယ်ဒီလက်ဆောင်ရာကျတော့သူကတော်တော်များများကထပ်ပြေးတဲ့အထက်မှာပါတယ်ပေါ့နော်သူတို့ကကြီးပိုင်းနဲ့ဒီဒီပါလီမှာမပြေးတဲ့သူတွေလည်းရှိတယ်ကအဲ့တော့သူတို့ကဒီလူမနေတဲ့အိမ်ကြီးကျတော့သူတို့ရိုက်ဖွဲ့ပြီးတော့အဲ့ဒီတစီးလေးယူတယ်အဲ့လိုမျိုးလေးတော့လုပ်တယ်ဗျ
ရွာခန့်တွေထွက်ပြေးတိမ်းရှောင်နေတာနဲ့နေမြေလုံးကျုံရဲ့အခြေအနေကြောင့်ဒေသခံတွေကိုဆက်သွယ်နိုင်ဖို့ခက်ခဲနေပါတယ်စစ်ကောင်စီဖက်ကနေအိမ်တွေထဲပစ္စည်းဝင်ယူတာငွေကြေးကောက်ခံတာနဲ့ယာယီဖမ်းဆီးတာတွေလှုံ့ဆော်နေတယ်လို့ဒေတာခံတွေကိုကိုးကားပြီးတော့ဒေတာတွေမီဒီယာတွေမှာဖော်ပြထားပါတယ်။တဝဲခရိုင်ထဲကလောင်လုံးရေပြူတဝဲနဲ့တရက်ချောင်းမြို့နယ်မှာပြီးခဲ့တဲ့မေလတည်းနေရက်စွန့်ခွာထွက်ပြေးရတဲ့ဒေတာခံပေါင်းက3,200ဝန်းကျင်အနည်းဆုံးရှိခဲ့တယ်လို့အချက်အလက်စုဆောင်းထားတဲ့ FE5 သတင်းဌာနကထုတ်ပြန်ထားပါတယ်။ဒေသခံအယောက်50ထက်မနည်းဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်က35ဦးပြန်လို့ဖဲ့ပေမဲ့3ဦးတည်ဆုံခဲ့တယ်လို့သိရပါတယ်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ရဲ့2024ခုနှစ်ဇူလိုင်လ18ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ငံရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစီရနဲ့ကဘာတလွားခီးသွာအစီအစဉ်တို့ကိုနားဆင်ရပါမယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ပါရှင်။မြန်မာနိုင်ငံမှာလူအများကအထူးသဖြင့်မျိုးသားတွေကကွန်းရဝါကြတဲ့အလေအထားရှိကြလို့ကွန်းရစိုက်ပျိုးသူတွေကနှစ်စဉ်နှစ်ပါအကျိုးအမြတ်ရရှိနေကြပါတယ်။ကွန်းရဝါတဲ့အတွက်စားသုံးသူတွေရဲ့ချမ်းမာရေးနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလည်းရှိကြပါတယ်။ဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စုမင်းကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေတစ်နှစ်ပြီးတစ်နှစ်အရှုံးပေါ်တာတွေများလာပြီးမဲ့ကွန်ရက်ဆိုင်ကြတဲ့တောင်သူတွေကတော့အကျိုးအမြတ်တွေနှစ်စဉ်ရရှိနေကြတယ်လို့ကွန်ဆိုက်တောင်သူတွေကပြောပါတယ်။ဒါပေမဲ့လည်းစပားပေနှန်းအပါအဝင်အဓိကသီးနှံကြီးတွေနဲ့စိုက်ပျိုးတာရှင်လိုက်ရင်တော့ကွန်ဆိုက်ပျိုးရေးဟာအင်မတန်ကိုသိငယ်လွန်ပါတယ်။ကွန်ရက်အပင်ဟာအပင်ပြော့နွယ်ပင်ဖြစ်တဲ့အတွက်အရေးမိုးထားတဲ့ခြံထဲမှာတိုင်ထောင်စိုက်ပျိုးရတာဖြစ်တဲ့အပြင်နေ့စဉ်နီးပါးလောက်ဂယူးဆိုက်ရတဲ့အတွက်မြေရှိသလောက်များများဆဆစိုက်ပျိုးနိုင်ခြင်းမရှိကြပါဘူး။ဒါအပြင်အရင်အမိအကုံကြလဲမသေးတဲ့အတွက်ဒပိုင်းတနိုင်လောက်ပဲစိုက်ပျိုးနိုင်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာကွန်းဝါသူတွေကများပြားနေတဲ့အတွက်ကွန်းဆိုင်တောင်သူတွေအတွက်ဈေးကွက်ကခိုင်မာမှုရှိကြပါတယ်။မြန်မာနိုင်ငံဒေသတော်တော်များများမှာကွန်းရွက်စိုက်ပျိုးကြပြီမဲ့အဓိကပန်းတနော်ကျောင်းကုန်းအပါအဝင်အေယာဝတီတိုင်းမန္တလေးတိုင်းကကျောက်ဆယ်တရူးနယ်တဝိုင်းနဲ့စကိုင်းတိုင်းဒေသတချို့နဲ့မကွေးတိုင်းအေယာဝတီမြစ်အနောက်ဘက်ပိုင်းတို့မှာစီးပွားပြည့်စိုက်ပျိုးကြပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းပွင့်ပြူမြို့နယ်ကကွန်ဆိုက်တောင်သူတူကအခုလိုပြောပါတယ်
ကိုရကဒီမှာဖဲ့တာတော်တော်အဆင်ပြေတယ်ဈေးလည်းကောင်းတယ်ရောင်းလို့ဝယ်လို့လည်းအဆင်ပြေပါတယ်ကိုသားတော့ကိုကနှစ်ပတ်လည်ဟိုဈေးကောင်းတယ်ဈေးလည်းကောင်းတယ်ဖြစ်ဖို့ရတော့တော်တော်လူတနှစ်လောက်တော့မွေးရတယ်တနှစ်လောက်မွေးပြီးမှသူကစားရတာပေါ့ဒီကြားထဲမှာတော့နေ့စဉ်နဲ့များဒီခြံထဲမှာအိုးမွေးစလို့တော့မွေးရတာသူ့ရဲ့အခြေအနေကိုစောင့်ကြည့်ပြီးလို့ရှိရင်ရေလိုလားရေများမှကြောက်လဲကြောက်တယ်ရေနှဲမှလည်းကြောက်တယ်သူကအများနဲ့ပြုပြင်နေရတယ်အဲ့လိုမြေကိုပြင်းပေးရတာမျိုးလုပ်ရတဲ့အတွက်တော်တော်လေးတော့လက်ဝင်တယ်အမတို့အကူတို့အမေတို့အဲ့မှာကွန်းဆိုင်ပြီးကျွန်တော်ကိုကြောင်းထားတာပဲဗျာအဲ့ရရတဲ့ငွေနဲ့ဂျိုးမြက်ကတော့တော်တော်ကောင်းပါတယ်ကျွန်တော်စီမှာတော့တော်တော်များများစိုက်ကြတယ်အောင်မြင်ကြပါတယ်ဒီထဲမှာလေးကရောင်းကဝယ်လိုအားများတယ်ကွန်းကမလိုဒီပါးမျိုးကမလိုဟုတ်တယ်ဒီပိုင်းမှာကကွန်းသေးရမကြဘူ
းအလားတူကွန်းသီးပင်စိုက်ပျိုးသူတွေအနေနဲ့လဲကွန်းသီးကဈေးကောင်းတဲ့အတွက်တခြားသီးနှံတွေနဲ့စာရင်အကျိုးအမြတ်ရှိကြတယ်လို့ကွန်းပွဲရုံတွေကတစင်သိရပါတယ်ဒါပေမဲ့လည်းကွန်သီးပင်တွေဟာနှစ်ရှည်ပင်တွေဖြစ်တဲ့အတွက်နိုင်ငံအနှံ့စိုက်ပျိုးနိုင်ခြင်းတော့မရှိကြပါဘူး။အေရဝတီတိုင်းတနင်္သာရီတိုင်းနဲ့ပဲခူးတိုင်းတွေကတောင်ဦးနယ်ဟာကွန်သီးအကြီးအကျယ်ထွက်ပါတယ်။ဒ ဒါအပြင်အဲ့ဒီလိုကွန်ရွက်စိုက်ပျိုးသူတွေနဲ့ကွန်သီးပင်စိုက်ပျိုးသူတွေတင်အဆင်ပြေတာလားဆိုတော့ကွန်ရရောင်းသူတွေအနေနဲ့လဲကွန်ရဘော်ကနေအကျိုးအမြတ်ကြီးကြီးမားမားရရှိကြပါတယ်သို့တော်လည်းပဲကွန်ရဝါတဲ့အတွက်ကြောင့်ကျန်းမာရေးထိခိုက်မှုတွေဟာအရင်အရင်ခေတ်တွေနဲ့စာရင်လက်တလောအခြေအနေမှာပိုမိုဆိုးဝါးလာတယ်လို့ကျန်းမာရေးအဖွဲ့အစည်းတွေကထောက်ပြကြပါတယ်အခုအခါအမေရိကန်ပြည်ထောင်စုမှနေထိုင်ပြီးကျန်းမာရေးအမေးအဖြေတွေကိုအင်တာနက်ကနေဖြေကြားပေးနေတဲ့ဒေါက်တာတင်းဆွေကလည်းမြန်မာနိုင်ငံမှာကုန်းဝါတဲ့ဒလိနဲ့ကျန်းမာရေးအခြေအနေကိုအရင်နှုန်းကအခြေအနေနဲ့လက်တလောအခြေအနေကိုနှိုင်းယှဉ်ပြထားပါတယ်
ကျွန်တော်တို့ဆောင်းဖြစ်တဲ့နှစ်ဒီမှာကိုနဲ့ဆက်ပြီးတော့ဖြစ်တဲ့အခုအများဆုံးပြောနေကြတဲ့ရှာတို့ပစောင်းတို့တဖုံတို့ကနုံးတန်စာကျွန်တော်တို့ဆောင်းလုပ်တဲ့ခေတ်တုန်းကအခုခေတ်လောက်တော့မများတာတော့မှန်ပဲခင်ဗျသို့သောအဲ့တော့မဆလာခေတ်ကျမကြီးသူတေသနာနဲ့စာပေးခေါ်တဲ့လေလာဆန်းစင်ပူတီနဲ့နဲခဲ့တော့ကိန်းငန်းကိုရှိတဲ့အားနည်းချက်ရှိပါတယ်ခင်ဗျကိုပိုင်အတွေ့အကြုံရဆိုရင်အရင်ခေတ်ကကနုံးတန်စာအပါဝင်မြန်မာနိုင်ငံမှာကန်စာမျိုးစုံဖြစ်တဲ့ကိန်းငန်းဟာဒီကနေ့တွေ့နေရသိနေရကြားနေရတဲ့ဖတ်နေရတဲ့ကင်ဆာကိန်းငန်းတွေဟာဒီကနေ့မှပို့ပြီးတော့တိတိတသာများလာတာကတော့အမှန်ပါပဲခင်ဗျကိုရွတ်တက်ကတော့ဗမာနိုင်ငံမှာဟိုရှိကြရပါပဲကိုနဲ့ရစားကိုနဲ့စားဆိုတာကတိုင်းရင်စီရိုးရစီကျွန်တော်အစဉ်လာအိမ်သုံးစီဖြစ်သုံးကြရတဲ့အတွက်ကိုရွတ်ကတော့ယောဂဖြစ်စရာအကြောင်းမရှိတော့ဘူးလို့ကျွန်တော်တို့ဆိုနိုင်ပါတယ်ကွန်ဒီကနံပါတ်တေပေါ်နော်စားသုံးသူများလာတော့ရောင်းချတဲ့ပုံကူတွေကလည်းပဲကွန်သီးတွေကိုကြည့်လို့လည်းလှအောင်ရောင်းမလှအောင်ဟိုအထားခံအောင်ဆိုတဲ့ဓာတုသုံးမဟုတ်ပြုပြင်ပြင်ဆင်ကျမကြီးနဲ့မတင်တဲ့ဓာတ်တွေကြောင့်လည်းပဲကွန်သီးကနေပြီးတော့ယောဂတွေရစေနိုင်တာတစ်ချက်ဖြစ်ပါတယ်နောက်တစ်ခါဆေးပေါ့ဆေးဝကြီးလို့ပဲခေါ်တယ်ဒီဆေးမျိုးမျိုးကအများသောဖြင့်ဟိုအိန္ဒိယဘက်ကလာတာပေါ့အဲ့တော့ဒီဟာတွေကလည်းအထားခံအောင်ပို့ဆောင်ရေးမှာလွယ်ကူအောင်ငင်းရင်လည်းပဲဝေကျင်စားကြင်အောင်ဆိုတဲ့ပြုပြင်မှုတွေရှိလာမှလည်းအမှန်မှဖြစ်ပါတယ်။ဒါကြောင့်သူ့ရဲ့ဆေးဓာတ်အပြင်တခြားဓာတ်တွေလည်းပါနေတဲ့အတွေ့သူ့ကြောင့်လည်းပဲယောဂတွေရစေနိုင်တယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုကတော့ထုံးပေါ့ဒီကွန်းတကယ်ကြိုက်တဲ့လူတွေကထုံးကောင်းမှသူကကိုယ်ရဆိုင်ကိုစိုးစိမ်မြင်မြင်စားသုံးကြလေရှိပါတယ်။အဲ့တော့ထုံးဖြော်တဲ့နေရာမှလည်းပဲပြုပြင်ပြောင်းလဲမှုတွေရှိပါလိမ့်မယ်။ဒီကြောင့်လည်းပဲကျမကြီးမှာမကောင်းဆိုးကျိုးတချို့ရကောင်ရနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဗမာပြည်မှာကွန်ရစာရင်အားလုံးကနိုင်ငံတကာကသူတည်တံလာတဲ့မှာမပါဘူးခင်ဗျ။
ကွန်စားတဲ့ဒလီဟာဟိုးပဝေတရီကလေးကရှိခဲ့တဲ့အတွေ့ကျမ်းမာရေးကိုအထောက်အကူမပြုဘူးဆိုတာကိုအများကသိရှိပေမဲ့ဆင်ကျင်ကြတာတော့သိမရှိပါဘူး။အဲ့ဒီလိုကုန်းဝါတဲ့သူတွေထဲမှာ30ရာခိုင်နှုန်းနီးပါးလောက်အထိခရွင်းကင်စာဖြစ်ပွားတာတွေ့ရတယ်လို့ပြီးခဲ့တဲ့နှစ်ကသက်ဆိုင်ရာကျန်းမာရေးဌာနကထုတ်ပြန်ခဲ့ဘူးပါတယ်ကိုရကိုနှစ်ပေါင်းများစွာစားလာတဲ့ခင်မွန်းဖြစ်သူပဇောင်းကင်စာနဲ့မကြသေးခင်ကကွယ်လွန်သွားတဲ့အကြောင်းကြံရစ်သူအမျိုးသမီးတူကအခုလိုပြောပါတယ်
အဓိကတော့ကိုရံကြောင့်ပါကိုရံကြောင့်ဖြစ်တယ်သူစားတာကတော့စားပါတယ်ခမင်းစားခြင်းကလွဲလို့ရှိရင်ခဏကုန်စားပါတယ်ဆေးပါတယ်နှက်ဆေးတို့ဖန်တီးထားတဲ့ဆေးတွေနဲ့အများကြီးစားပါတယ်ကွန်းကပဲစားတာပါတကယ်တကယ်ကတော့အဲ့ဒီကွန်းသီးမှကန့်နေစိန်လို့ကွန်းသီးကပဲစားဖြစ်တယ်လို့ဆရာဝန်တွေကအဲ့တော့တည်းပြောတယ်ညာဘက်ပတောင်ကနှခမ်းတောင်လေးမှာသူကဖြူဖြူအရစ်ကလေးဖြစ်နေတာကင်ဆာဆေးကပြန့်သွားတာသူကအဲ့လိုစားဖြစ်တာကျွတ်သားတွေအလုတ်လုတ်တာအားနေပြီးတော့ဒီပတောင်ကဆေးတွေကမားသွားတာလို့ဆရာမကြီးကပြောတယ
်။ကွန်းဝါတဲ့အတွက်နောက်ထပ်ဆိုးကျိုးတစ်ခုကတော့တဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်စေတာဖြစ်ပါတယ်။လမ်းပေါ်မှာစားတောက်ဆိုင်တွေထဲမှာကွန်းစရွေးကိုအစင်ချင်းမဲစွာနဲ့ထွေးတာတွေကတော့ရှိနေစေဖြစ်ပါတယ်။ဒါပေမဲ့လည်းမှန်လုံခီးတဲ့ကားတွေပေါ်မှာတော့ကွန်းထွေးတာကိုရေတန့်ဘူးအခွန်တွေအသုံးပြုလာကြပါတယ်။ဒါအပြင်တချို့ကွန်းရဆိုင်တွေကပလတ်စတစ်ဘူးပလတ်စတစ်အိတ်တွေအစားသစ်ရွက်တွေနဲ့ကွန်းရကိုထုတ်ပေးတဲ့ဆိုင်တချို့လည်းရှိလာပြီလို့မကွေးမြို့ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးနေတဲ့ကိုအိုလာကပြောပါတယ်
ဘောင်းညင်နေရမှုရှုတော့ကြည့်မယ်ဆိုလို့ရှိရင်တော့ဒီ900ထွေးထားတဲ့အိတ်တွေ900ထည့်ထားတဲ့ဘူးတွေကိုတွေ့ရလေရှိတယ်။အဲ့လိုညင်ညမ်းမှုတွေရှိတယ်။ဒါပေမဲ့မြင်နေကြလို့ဖြစ်နေတော့လေဒါကြီးကညင်ညမ်းမှုမဟုတ်ဘူးလို့ဟိုပုံမှန်မြင်ဝင်လို့ပဲဖြစ်သွားကြတယ်ပေါ့နော်။ဟိုရေတံဘူးတွေကလွယ်လွယ်ရနေတော့ရေတံဘူးတွေထဲမှာပဲထွေးပြီးတော့လွယ်လွယ်လွတ်ပစ်လိုက်တယ်ရေတောက်လိုက်တယ်ထွေးလိုက်တယ်လွတ်ပစ်လိုက်တယ်ဆိုရင်ဟာအဲ့လိုမျိုးလေပတ်နေရလေရှိတယ်ပေါ့လေ။ဆိုင်ကစီးထွေးတာတော့ကားစီးထွေးတာတော့မရှိတော့ဘူး။ဘာလို့လဲဆိုတော့ကားလည်းညစ်ပတ်တာဟုတ်ပေါ့နော်။ဟိုကျွန်တော်တို့တီးတဲ့လောက်ကတော့မရှိတော့ဘူးအဲ့လိုပဲအိတ်အနည်းဆုံးတော့ကျွတ်ကျွတ်ရိထဲထွေးကြအများကြီးပေါ့လေ။အဲလက်ရှိသွားတဲ့သူတွေကတော့ဒီမြေပြင်ရှိတဲ့နေရာထွေးကြတယ်။တချို့လဲဒီ အများပြည်သူနေရာတွေမှာဥမာဖြင့်ဒီကွန်ကရစ်ခင်းထားတဲ့လက်ဖေးဆိုင်တွေဘာတွေအေးရှိရဆိုလို့ရှိရင်တချို့လည်းထွေးလိုက်ကြတာပဲတချို့ဆိုင်လေးတွေကတော့ကိုယ်ရရောက်တဲ့နေရာမှာသူပလတ်စတစ်မသုံးကြဘူးဟိုနာဖက်လေးတွေကပြောပဲလေးနဲ့ထုတ်ပေးရလေးလည်းရှိတယ်သူနည်းနည်းကိုယ်ရောက်တဲ့နေရာတွေပလတ်စတစ်ပေါ်လို့ရှိရင်ရှော့ချတဲ့အသီးရှိတဲ့ဆိုင်လေးတွေရှိတယ်ကွန်းသွင်းတဲ့သူဒီကွန်းရစားလို့ဖြစ်လာတဲ့ပလတ်စတစ်အိတ်ဒီလေးတွေကျွတ်ကျွတ်အိတ်တွေကကြတော့ကျွန်တော်တို့တခါလေဒီမြေနဲ့ရေဟိုဟာပို့ပြီးတော့ညင်ညမ်းတဲ့ကိစ္စတွေဖြစ်စေပဲပေါ့နော်ဟိုရောင်းတဲ့သူတွေရောစားတဲ့သူတွေရောတိပြီးတော့ရှော့ချနိုင်ရင်တော့ပိုကောင်းပါတယ်ဟုတ်
စစ်တပ်အာဏာမသိမ်းခင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တုန်းကစီးမဲ့ကမ်းမဲ့ကွန်သရွေထွေးတာတွေမလုပ်ကြဘူးကွန်မစားကြဘူးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောအောင်ဆန်းစုကြည်အနေနဲ့လည်းလှုံ့ဆော်ဟောပြောခဲ့မှုပါတယ်ဒါပေမဲ့လည်းသူ့ရဲ့ပါတီတွေကအမျိုးသားအမတ်တွေပါတီတာဝန်ရှိသူအမျိုးသားတွေကိုယ်တိုင်ကလိုက်နာခဲ့ခြင်းမရှိခဲ့ပါဘူးဘလို့ပဲချမ်းမာရေးအရာဆိုးကျိုးဖြစ်ဖြစ်တဘာဝပတ်ဝန်းကျင်တွေထိခိုက်ထိခိုက်မြန်မာလူမျိုးတွေရဲ့ကွန်ဆာတဲ့ delay ကတော့ကွယ်ပြောက်သွားဖို့မလွယ်ကူပါဘူးခင်ဗျာ
အခုတော့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်ပါရှင်မြန်မာနိုင်ငံမှာအနာသိမ့်ပြီးတဲ့နောက်ပိုင်းအမှုပညာရှင်များဟာနိုင်ငံကိုစွန့်ခွာပြီးတက်နိုင်တဲ့အားကနေကိုတက်ကျွမ်းတဲ့အမှုပညာနဲ့ရင်ပေးဒေါ်လာရဲ့အတွက်အဖက်ဖက်ကနေပါဝင်နေပါတယ်မြန်မာနေသူရုရှားကျူးကျော်စစ်ကိုခံရတဲ့ယူကရိန်းနိုင်ငံတဲကအမှုပညာရှင်တွေဟာလည်းနိုင်ငံစွန့်ခွာပြီးတခြားနိုင်ငံကနေစစ်ပွဲအတွက်ကူညီပေးတာတွေရှိတယ်လို့တချို့ကလည်းစစ်ပွဲတဲ့ကိုယ်တိုင်အသက်ပေးပြီးတိုက်ပွဲဝင်တဲ့အမှုပညာရှင်တွေရှိနေပါတယ်ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောက်စာတင်ဆက်ထားပါတယ်ရှင
်ကျွန်တော်တို့က soft power weapon ပေါ့ကျွန်တော်လက်နက်ကင်ဒါပေမဲ့ကျွန်တော်တို့လက်နက်က soft power အဲအဲ့လိုမျိုး
မြမကနဝင်တယောပညာရှင်ဦးတင်ကြီးရဲ့တပည့်ဖြစ်တဲ့လူငယ်တယောပညာရှင်ဖို့ဆံပဲဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုသူ့ရဲ့အမှုပညာနဲ့စက်ကျင်ခဲ့တဲ့လူငယ်သူလည်းဖြစ်ပါတယ်နောက်ပိုင်းမှာစစ်တပ်ကဖမ်းဆီးဖို့စ조사ရာကနေတယောပညာရှင်ဖို့ဆံဟာလွတ်မြောက်ရာကိုထွက်ပြေးပြီးတော့တော်လန်ရဲ့အတွက်တက်သေးဝင်ပြီးသူတက်ကျွမ်းထားတဲ့အမှုပညာနဲ့ဆက်လက်တိုက်ပွဲဝင်နေသူတူဖြစ်ပါတယ
်အဲနေဦးတော်လန်ရဲ့အစမှာကျွန်တော်ကဟိုအဲ့ဒါမှတော့တရောတပိတ်ကိုစားခဲ့တာနော်တရောတပိတ်ဆိုကျွန်တော်တပည့်တွေရောတခြားအပြင်လာ join တဲ့ပြည်ရဲ့အယောက်တရာကျော်ပေါ့အဲ့ဒါကိုကျွန်တော်အိမ်ပြောတဲ့နေကနေကျွန်တော်ရှောက်တာပေါ့ဒါပေမဲ့ပထမဆုံးဟိုလှုပ်ရှားတဲ့မှုပေါ့ဒါကတော့ဆန္ဒပြပြီဆန္ဒပြပြီးတော့ကျွန်တော်ဘာလုပ်လဲဆိုတော့ဟိုကြပြတချင်းပေါ့နော်ဒါအဲ့လူဒီဆန္ဒပြတဲ့လူအုပ်ကြီးရဲ့ရှေ့မှာဂျားထဲမှာကျွန်တော်ဒီတော့နဲ့ကျွန်တော်ပါဝင်ခဲ့တယ်ဆန္ဒပြတော့ကျွန်တော်ပြီးတော့ညီညီအောင်ထနိုင်ပေါ့နော်ဒီကြာဆုံးသွားတာကျွန်တော်တို့ညို့အဲ့ဒီမှာလည်းကျွန်တော်လူအုပ်ကြားထဲမှာတခုရှိတယ်သူတို့ရှိတယ်သူတို့ပြေးကြတာပေါ့ကျွန်တော်ကိုပဲဟုတ်ညကျတော့ကျွန်တော်စိတ်ထဲမှာအရန်အခန်းမရနိုင်ဘူးစိတ်ထဲတော်တော်ထိခိုက်တယ်ထိခိုက်တော့အဲ့ညမှာပဲအဲ့ဒီတွေးမိကြခဲ့ကျွန်တော်တရားဥပဒေကျွန်တော်နောက်ဆုံးတရားနဲ့တွားပြီးတော့နှုတ်ဆက်နော်နောက်ဆုံးလုပ်ခဲ့အမလူတွေအများကြီးငိုကြကူကြပေါ့နော်ဒီတာဟိုနည်းနည်းလေးအန်ရလေးညာဒါပေမဲ့ကျွန်တော်အညာရောအမဗီဒီယိုရိုက်ပြီးတော့တင်လိုက်တော့အဲ့ဒီတင်တဲ့လူလေးရှိတော့အရင်ဗီဒီယိုကလည်းဟိုပြန်တော့ဟိုတင်တဲ့လေးအမပိတ်လိုက်ရပေါ့နော်ထပ်ပိတ်လိုက်ရအာနာတိန်အာသာပြီးထပ်ပြီးတော့ဟိုအိမ်မှာလာတင်နေတဲ့လူလေးတွေရှိအတူတူလည်းမတင်တော့ဘူးလုံရင်းဒိတာပြီးတော့ကျွန်တော်ဘာလုပ်လဲဆိုကျွန်တော်အိမ်မှာစတူဒီယိုရှိကျွန်တော်ကဟိုစတူဒီယိုလေးနဲ့အဲ့လိုမျိုးတစ်ခုလုပ်နေရတာကိုသဘောကျတယ်ဆိုတော့အာကျွန်တော်အချင်းနေဖန်တီးရတယ်အချင်းနေဖန်တီးဆိုတာဒီဒီဟိုတော်လိုင်းကြီးထဲမှာ YouTube channel ပြီးတော့ဒီတို့ရဲဘော်တွေကြပြလေးရွတ်ချင်တာပါညာကျွန်တော်ဒီဘက်ကနေကျွန်တော်တချင်းနေလုပ်ပြီးတော့ပို့ပြီးတော့တို့ဒီတချင်းနေကျွန်တော်ဒီ channel ကိုကျွန်တော်အဲ့ရန်ကုန်မှာတဲ့ကျွန်တော်စတူဒီယိုခန်းထဲကနေပြီးတော့လုပ်တာကျွန်တော်အဲ့လိုမျိုးလေးလုပ်တခြားအပိုင်းတွေတော့လုပ်တာရောရှိတခြားအပိုင်းကတော့တခြားဟိုဒီတားနဲ့မဟုတ်ခင်နဲ့ပွားတယ်ခင်ဗျာအဲ့အဲ့လိုမျိုးတွေပေါ့ကျွန်တော်ဇက်တိုက်လုပ်ခဲ့အဓိကတော့ကျွန်တော် music နဲ့ကြပြားတွေအတန်း background တွေတော်လိုင်းမှာဒီဝင်ဝင်ရမယ့် channel ဟုတ်လားအဲ့လိုမျိုးလုပ်ခဲ့ပြီးတော့ဟိုဗာဖန်းခံရတာပေါ့နော်နာမည်ကံကောင်းထောက်မှသာလွတ်မြောက်သွားတဲ့ပြီးတော့ဒီဘေးရောက်လာတဲ့အချိန်မှာတော့ပို့ပြီးလှုပ်လှုပ်ခဲ့ ဟိုပြီးလုံးလုံးဖြစ်တယ်ဟုတ်ကျွန်တော်ကဒီဘက်မှာတော့ကျွန်တော်ဟိုပွဲတွေလုပ်ကြရပါတော့ခင်ဗျာဒီဘက်မှာလုံုံကြီးကတော့ဟိုကြီးကတော့ကြီးတာပေါ့ဟိုကျွန်တော်တို့ဒီကနေရတဲ့နောက်တန်းပေါ့ဗျာနောက်တန်းပေါ့ကျွန်တော်တို့ကနောက်တန်းကနေပြီးတော့ဒီဖန်ရအောင်ပေါ့ဖြစ်တယ်ဒါပေမဲ့ဟိုခွင့်ရေးရတာเนาะခွင့်ရေးရတယ်အဲ့ကြောက်ဖို့မလွယ်ဘူးပေါ့နော်ခွင့်ရရတယ်အခုဒေတာတို့နဲ့အခုသွားခွင့်ရတယ်အဲ့တော့သွားကျင်တာကတော့သူတို့ဂျန်ကိုပြင်ပြင်မှန်မှန်နဲ့ပေါ့နော်ဒီကျွန်တော်နိုင်ငံတို့သူတို့ရဲ့ဟိုပြောရရင်ညှို့ပြမှုတွေသူတို့အိမ်မက်တွေဒါတွေဟိုဖြစ်ပြီးသူတို့ဟိုတန်တန်းနေတက်နေအဲ့တော့လုံးရောက်လာတဲ့အချိန်မှာသူတို့တချင်းတွေဆိုလိုက်မယ်ဟိုကျွန်တော်တို့သူတို့ဖြောပြလိုက်မယ်ဆိုလို့ရှိရင်ခဏဖြစ်ဟိုကျွန်တော်တို့လူကဟိုပါလေတနစ်ကိုတခါခရီးထွက်ကထွက်ဟိုထွက်ကျွန်တော်ဆိုရင်ဟိုရင်တော့ရန်ကုန်မှာအဲ့လိုထွက်ကမှာပေါ့တနစ်တခါဆုံးကအဲ့ခဏလေးကပဲဘာလို့အပန်းပြေလို့ခံစားရတာပေါ့နော်ဒီခီးလေးပြန်လာတော့တဲ့အင်အားတွေပေါ့ကျွန်တော်တို့ကလည်းအဲ့လိုမျိုးပေါ့သူတို့ရဲ့ဒီဖိုက်တန်လေးမှာကြုံလိုက်သူတို့တို့ကဒါခဏတော့အမောပြေသွားမယ်ဆက်ပြီးတော့အင်အားတစ်ခုရသွားမယ်သူတို့ခံစားချက်ခံယူချက်နေတယ်ကျွန်တော်တို့သွားပြီးတော့တော်ပြီပြစ်တာပါတကယ်လည်းတကယ်ကို emotion အရင်ဖြစ်ရတဲ့ခီးတွေပေါ့နော်ပျော်လဲပျော်ရတယ်ဝမ်းလဲဝမ်းနေရတယ်ပေါ့နော်တကယ်ကိုကျွန်တော်တို့ကမမေ့နိုင်ဘူးဒီလိုပေါ့မှာပေါ့
အလျောက်သူပဲရုရှားကျူကျော်စစ်ကြောင်းနိုင်ငံကိုစွန့်ခွာရတဲ့ယူကရိန်းအမှုပညာရှင်တွေရှိသလိုတချို့ကတော့နိုင်ငံတွက်တိုက်ပွဲဝင်ရတက်ဆုံးရှုံးသွားတဲ့အမှုပညာတွေလည်းရှိပါတယ်။ယူကရိန်းထက်ကအမှုပညာရှင်များအကြောင်းကိုတော့အမေရိကန်ပြည်ထောင်စုမှဒုက္ခသည်ဖြစ်ခွလုံနေတဲ့ယူကရိန်းအစိုးရကက်တရီနာကအခုလိုပြောပြပါတယ်
။ကျမတို့အရန်ကိုခက်ခဲပါတယ်။ကျမကိုကျမယုံကြည်မှုကင်းမဲ့လာသလိုအနာဂတ်ရဲ့အိမ်မက်တွေလည်းပျောက်ဆုံးနေခဲ့ပါတယ်။ကျမဘဝတစ်လျှောက်လုံးတိဆောက်ထားတဲ့အရာတွေပျက်စီးသွားတယ်လို့ခံစားရပါတယ်။အဲ့ဒီအထဲမှာကျမရဲ့အကိုလိုချစ်ခင်ရတဲ့စိုက်ပစိုဖုန်းတီးတဲ့သူတယောက်ရှိပါတယ်။သူကကျမတို့ DY နဲ့ခုနှစ်နှစ်ကျော်လောက်အတူတူပါဝင်တီးခတ်ခဲ့ပြီးတော့နောက်တော့သူကတခြားစိန်ခံတင်မောပေါ်မှာပါသွားပါတယ်။ဒါပေမဲ့ကျမနဲ့သူနဲ့အဆက်အသွယ်အများနဲ့ရှိနေပါတယ်။စစ်ကြီးဖြစ်တော့သူကယူကရိန်းကိုပြန်သွားပြီးတော့ဖြောပြေးလောကကိုဆုတ်ခွာပြီးချစ်သားအဖြစ်နဲ့ရုရှားတွေကိုတိုက်ထုတ်နေခဲ့ပါတယ်။သူ့နာမည်ကစာကြီးလို့ခေါ်ပါတယ်စစ်ပွဲဖြစ်ပြီးတော့နောက်3-4လလောက်မှာအဆက်အသွယ်ရလို့သူနဲ့စကားပြောဖြစ်ပါတယ်ကျမကသူ့ကိုစိုးရိမ်နေလို့ပြောတော့သူကမစိုးရိမ်ဘူးပြောပြီးငါကနိုင်ငံအတွက်ကောင်းတဲ့အလုပ်လုပ်နေတာဖြစ်လို့ဘာမှစိုးရိမ်စရာမရှိဘူးလို့ပြန်ပြောပါတယ်မကြပါဘူးသူတို့တပ်ဖွဲ့တစ်ဖွဲ့လုံးရုရှားတပ်ရဲ့တိုက်ခိုက်မှုကိုခံရလို့လုံးဝအဆက်အသွယ်ပြတ်တောက်သွားပေမဲ့တင်ဆောင်တဲ့သူစီရင်ထုတ်ပြန်ချက်မှလည်းမတွေ့ရဘဲနဲ့စစ်ပွဲမှာပျောက်ဆုံးသွားတဲ့တပ်ဖွဲ့ဝင်တစ်ခုအနေနဲ့သာထုတ်ပြန်ခဲ့ကြပါတယ်
စစ်ပွဲရဲ့နောက်ကအမှုပညာသမားတွေရဲ့အကြောင်းတွေပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာဘလို့အကြောင်းတွေတင်ဆက်မလဲဆိုတော့ကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာအစီအစဉ်ပါရှင်အမေရိကန်သမ္မတဂျိုးဘိုက်ဒန်ကအမေရိကန်တွေစီးလုံးညီညွတ်ချဖို့နိုင်ငံရေးအရသဘောထားကွဲပြားမှုတွေကနေအကြမ်းဖက်မှုတွေကိုရှောင်ရှားဖို့တင်းတင်းကြပ်ကြပ်နဲ့ညမှာတိုက်တွန်းပါတယ် Republican တွေရဲ့နိုင်ငံလုံးဆိုင်ရာညီလာခံတက်ဖို့ရောက်နေတက်ဖို့ Wisconsin ပြည်နယ် Milwaukee ကိုရောက်နေတဲ့ Trump ကလည်းညညွရေးအတွက်အလားတူတိုက်တွန်းပါတယ်။လာမယ့် November မှာချင်းပမဲ့သမ္မတရွေးကောက်ပွဲမတိုင်ခင်အကြမ်းဖက်မှုတွေကိုတိုးလာမှာကိုစိုးရိမ်နေစရတာပါ။ VOA သတင်းထောက် Anita Power ပေးပို့တဲ့သတင်းဆောင်မကိုတော့ကိုအောင်အောင်တင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတဟောင်းလည်းဖြစ် Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းလည်းဖြစ်တဲ့ Donald Trump Pennsylvania ပြည်နယ် Bethlehem မြို့မှာ2024 American သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေစဉ်မှာတနက်နေ့ပြစ်ခတ်လှုပ်ကြံခံရတာဟာ American သမိုင်းမှာအမဲဆက်ဆွန့်ထင်းစရာဖြစ်ခဲ့ပါတယ်။ဇွန်လ23ရက်နေ့ကလှုပ်ကြံမှုနဲ့ပတ်သက်လို့သမ္မတ Joe Biden ကသူ့ရဲ့ Oval ရုံးခန်းကနေ American နဲ့ညီညွတ်ဖို့တိုက်တွန်းခဲ့ပြီးအာဏာကိုချီဆန်တဲ့မဟုတ်ဘဲဆန္ဒမဲနဲ့သာအဆုံးဖြတ်ခံယူဖို့တိုက်တွန်းပြောဆိုပါတယ်။
My fellow Americans, I want to speak to you tonight about
ကျွန်တော်တို့ American တွေအနေနဲ့နိုင်ငံရေးအရသဘောထားကွဲပြားမှုတွေကနေကိုထိလက်ရောက်ကျူးလွန်တာတွေမလုပ်ဖို့တိုက်တွန်းကြပါတယ်။ကျွန်တော်တို့အကြသဘောထားတိုက်ဆိုင်ခြင်းမှာတိုက်ဆိုင်ပေမဲ့လည်းရန်သူတွေတော့မဟုတ်ပါဘူး။ကျွန်တော်တို့ဟာတမြေတည်းနေကြတဲ့မိတ်ဆွေတွေလှုပ်ဖော်ကင်ဘက်တွေဖြစ်ကြပြီးတော့ အရေးကြီးဆုံးသတိပြုစရာကတနိုင်ငံနဲ့သားအမေရိကန်တွေဖြစ်တယ်ဆိုတာပါကျွန်တော်တို့အတူတကွစီးလုံးရပါမယ်ပန်ဆယ်ဗေးနီးယားကဒေါ်နယ်ထရန့်မဲဆွယ်စီယုံပွဲကိုပြစ်ခတ်တာကကျွန်တော်တို့သွားနေတဲ့နိုင်ငံကြီးလမ်းကြောင်းပေါ်ကအခင်းကျင်းနဲ့ပတ်သက်လို့ပြန်လည်သုံးသပ်စဉ်းစားရမယ့်အချိန်တန်ပြီဆိုတာကိုသတိပေးလိုက်တာလည်းဖြစ်ပါတယ်အခုကျွန်တော်တို့လက်ရှိအနေအထားရှေ့ကိုဘယ်လိုဆက်သွားကြမလဲဆိုတာပြန်ပြီးဝေဖန်ဆန်းစစ်ရအောင်ပါ
Republican တွေရဲ့နိုင်ငံလုံးဆိုင်ရာညီလာခံကျင်းပမဲ့ Wisconsin ပြည်နယ် Milwaukee မြို့ကိုတင်းငွေနေညကရောက်လာတဲ့ Donald Trump ကလည်းညီညွတ်ဖို့တိုက်တွန်းခဲ့ပါတယ်။အဲ့ဒီညီလာခံမှာ Trump မှာ Republican Party ရဲ့သမရကိုယ်စားလှယ်လောင်းတရားဝင်ဖြစ်လာဖို့ရှိပါတယ်။လောက်ကျန်ခံရမှုအတွင်း Trump ရဲ့အကြောက်တရားကင်းမဲ့တဲ့ပြုမှုချက်နဲ့ပတ်သက်ပြီးသုံးသပ်သူတွေကအခုလိုပြောပါတယ်
It will have a huge impact on this election.
ရွေးကောက်ပွဲနဲ့နိုင်ငံရေးအခင်းကျင်းပေါ်အကြီးအကျယ်တက်ရောက်ပါလိမ့်မယ်။တမိုင်းအစဉ်လာအရာ Trump ကိုထောက်ခံသူတွေကပိုပြီးထောက်ခံလာကြနိုင်ပါတယ်။နိုင်ငံရေးအရာအကြမ်းဖက်မှုကိုလက်မခံနိုင်သူတွေနိုင်ငံရေးသဘောထားကွဲပြားမှုတွေကနေအန္တရာယ်တစတစကြီးမားလာတာကိုလက်တွေ့မျက်မြင်ရင်ဆိုင်လာသူတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုလုံးပေါ်တက်ရောက်မှုတွေရှိလာပါလိမ့်မယ်။
လောက်ကျန်ခံရမှုဖြစ်စဉ်ကနေအရေးကြီးတဲ့တင်ကန်းစာကိုတင်ယူနိုင်ခဲ့တယ်လို့ Trump ကိုထောက်ခံသူတွေကပြောပါတယ်နိုင်ငံတနိုင်ငံအနေနဲ့ဥတည်သွားနေတဲ့လမ်းကြောင်းမှာလူပုဂ္ဂိုလ်ဆိုတာထက်စနစ်ကသာပိုအရေးပါတယ်လို့ဆိုပါတယ
် I mean it was both a really terrible day
American democracy အတွက်လည်းအမဲဆက်ဆွန့်တင်းစေတဲ့နေ့ရဖြစ်ပေမဲ့တင်ကန်းစာများပြားတင်ကြားလေးလာခွင့်ရတဲ့နေ့တည်းလည်းဖြစ်ပါတယ်တပ်ဓာတ်ထရန့်ကိုထောက်ခံသူပဲဖြစ်ဖြစ်မထောက်ခံတဲ့သူပဲဖြစ်ဖြစ်အမေရိကန်ဒီမိုကရေစီစနစ်ဟာလူအများထင်ထားတာတဲ့ပို့ပြီးတော့ခိုင်မာအားကောင်းတဲ့စနစ်ဖြစ်ပါတယ
်ဩဂုတ်လအတွင်းအီလီနွိုက်ပြည်နယ်ရှီကာဂိုမြို့မှာဒီမိုကရက်တစ်ပါတီကလည်းနိုင်ငံလုံးဆိုင်ရာညီလာခံကျင်းပဖို့ရှိနေတာပါ
I have argued elsewhere that we are very likely to see political violence.
ဒီကောက်ကလာမှာနိုင်ငံရေးရအကြမ်းဖက်မှုတွေတွေ့လာရနိုင်ပါတယ်။အခုထိတော့ဒီပြစ်ခတ်မှုဟာအဆိုးအဝါဆုံးဖြစ်ပေမဲ့ဒီတဲ့ပုံပြေဆိုးရတာတွေဖြစ်မလာဘူးလို့ထင်ရအကြောင်းမရှိပါဘူး
။သမရကိုစရဲလောင်းနှစ်ဦးလုံးကတော့ညီညွတ်ရေးနဲ့အကြမ်းဖက်တာကိုရှောင်ရှားဖို့အမေရိကန်တွေကိုတိုက်တွန်းပါတယ်။ဒါပေမဲ့လည်းနိုင်ငံကိုဦးဆောင်ဖို့ဘသူနောက်မှာတညီတညွတ်ထဲရက်တည်ကြမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေသေးပါခင်ဗျာ။
ကိုအောင်အောင်ပြောပြပေးခဲ့တာပါရှင်သောတာရှင်များရှင်မင်္ဂလာပွဲကျင်းပချင်းသူတွေအတွက်ဘရာဇီးနိုင်ငံ Rio de Janeiro မြို့ဟာရေပန်းစားတဲ့နေရာတစ်ခုဖြစ်နေပါတယ်မင်္ဂလာမောင်နှံတွေအတွက်ဘလို့ဆွဲဆောင်မှုတွေရှိနေလို့လဲဆိုတာကိုမဆွမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့လေ့လာကြရအောင်ပါရှင်
ယေရှုခရစ်တော်ကအားလုံးကိုရင်ဖွင့်ကြိုဆိုနေတဲ့ပုံဖြစ်အောင်ထုစစ်ထားတဲ့အေယာမခရစ်တရဒီမာယုတ်ထူကြီးဟာဘရာဇီးနိုင်ငံကိုအကူအစားပြုတဲ့အထင်ကရယုတ်ထူကြီးဖြစ်ပါတယ်။ကောကိုဗာဒူတောင်ပေါ်မှာ68ပေအမြင့်ရှိတဲ့ယေရှုယုတ်ထူကြီးကရီယိုဒီဂျနေရိုမြို့ကိုအပေါ်စီးကနေမိုးထားတယ်လို့ဖြစ်နေပါတယ်။ခေတ်သစ်အံ့ဘွယ်ခုနှစ်ခုထဲမှာပါတဲ့ခရစ်တရဒီမာအေယာမယေရှုခရစ်တော်ယုတ်ထူကြီးအပြင်လှပတဲ့ပင်လယ်ကမ်းခြေတွေတောင်တန်းတွေနဲ့ Rio de Janeiro မြို့ဟာကမ္ဘာလှည့်ခီးသွားဧည့်သည်တွေအလားအများဆုံးကမ္ဘာမြို့တွေထဲမှတစ်ခုပါဝင်ပါတယ်။အခုတော့ကမ္ဘာလှည့်ခီးသွားတွေတင်တာမကကမ္ဘာတွန်းကမင်္ဂလာဆောင်ခြင်းသူတွေပါအလားများနေတယ်လို့ဘရာဇီးခီးသွားလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်။ Rio de Janeiro မြို့ကတောင်တွေပေါ်မှာအကျော်ကြားဆုံး Sugar Loaf တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါနှမ်းမြင်နေရတဲ့ခန္တာဟောင်းနေရာမှာနေဝင်ချိန်အလှကိုနောက်ခံထားပြီးမင်္ဂလာပွဲကျင်းပနေတဲ့မင်္ဂလာမောင်နှံကRio မြို့ကနေမိုင်300ကျော်အဝေးမှာရှိတဲ့ São Paulo မြို့ကဖြစ်ကြပါတယ်
။ Então mesmo hoje atualmente morando em São Paulo, a gente
ကျွန်တော်တို့က São Paulo မှာနေပြီးမဲ့ကျွန်တော်တို့နှစ်ယောက်လုံးကမင်္ဂလာပွဲကိုအထင်ကရနေရာမှာလုပ်မယ်လို့ပထမဦးစားပေးရွေးခဲ့ကြပါတယ်။ဒီနေရာက Rio မြို့နယ်လည်းကပ်နေပါတယ်။ Sugar Loaf တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါလှမ်းမြင်နေရပါတယ်။ကျွန်တော်တို့မင်္ဂလာပွဲကိုလှကြတဲ့ဧည့်သည်တွေကိုမမေ့နိုင်စရာရှုခင်းအလှနဲ့တွေ့ကြုံပေးချင်တာပါ။
သူတို့မင်္ဂလာပွဲကိုလာကြတဲ့ဧည့်သည်တွေကလည်းဆာပေါလိုမြို့ကနေလာကြတာပါအခုလိုရီယိုမြို့ကရှုခင်းအလှနေရာမျိုးတွေမှာမင်္ဂလာပွဲလှုပ်ချင်သူတွေပိုပိုများလာနေတယ်လို့မင်္ဂလာပွဲစီစဉ်တဲ့လုပ်ငန်းတွေကပြောကြပါတယ်အထူးသဖြင့်ကိုယ့်နေရာမဟုတ်တဲ့ထူးထူးခြားခြားနေရာတစ်ခုမှာတကူးတကသွားပြီးပွဲလှုပ်ချင်ကြသူတွေကြားမှာရီယိုဒီဂျနေရိုမြို့ကမျက်စိကျစရာဖြစ်နေတာပ
ါအဓိကကတော့ရှုခင်းကတိတ်လာလို့ပါကျမတို့ကပင်လယ်အလှကိုတိတ်တဘောကြတော့ပင်လယ်နောက်ခံတဲ့နေဝင်အလှကိုမြင်ချင်တယ်လေဒီနေ့ကတော့ဘုရားသခင်ယေရှုကြောင့်ရာသီဥတုကလည်းတိတ်ကိုတာရပြီးတကယ်ကိုပြည့်စုံတဲ့နေ့တစ်နေ့ဖြစ်ပါတယ်
အခုလိုကဘာအထင်ကြီး Christ the Redeemer ရုပ်ထုကြီးနဲ့တခြားရင်ကျေးမှုဆိုင်ရာ Carnival ပွဲတော်တွေကြောင့် Rio de Janeiro မြို့ကိုလာလည်ကြတဲ့ကဘာလက်ခီးသွားဧည့်သည်ကတစ်နှစ်ကိုတန်းနဲ့ချီရှိပါတယ်ဒီလိုနိုင်ငံတကာကလာလည်နေကြသူတွေအပြင်မင်္ဂလာပွဲတွေလာရောက်ကျင်းပသူတွေများလာတာကြောင့်မင်္ဂလာပွဲဆိုင်ရာကုန်စည်ပြပွဲတွေမှာနိုင်ငံသားတွေကိုပါဆွဲဆောင်နိုင်ဖို့အာရုံစိုက်လာကြပါတယ်
။ A procura aqui na capital é muito grande, nós temos o Cristo Redentor,
Ponte Christ the Redeemer နဲ့ Sugarloaf တောင်ကြီးရှိတဲ့နေရာတွေကိုနိုင်ငံတကာအဲ့ဒီတိုင်းအရောက်သွားကြင်ကြသလိုနိုင်ငံသားကနေလာပြီးမင်္ဂလာပွဲလာလို့ခြင်းတွေလည်းသိများပါတယ်။မင်္ဂလာပွဲစည်းအဖွဲ့တိုးတက်နေတဲ့အတွက်ခီးသွွားလုပ်ငန်းကိုလည်းတစ်နှစ်ပတ်လုံးတိုးတက်အောင်အထောက်အကူပြုရမှုကျွန်တော်တို့တကယ်ဝမ်းသာပါတယ
်။တခြားကနေရီယိုကိုလာပြီးမင်္ဂလာပွဲကျင်းပကြတဲ့အနေနဲ့ Christ the Redeemer ရုပ်ထုကြီးရှိတဲ့နေရာကိုပထမဦးစားပေးရွေးချယ်ကြတယ်လို့မင်္ဂလာပွဲစီစဉ်ပေးသူတွေကပြောကြပါတယ
်။မတူညီတဲ့အတွေ့အကြုံဖြစ်ပါတယ်။မင်္ဂလာမောင်နှံတွေ့တယ်မဟုတ်ပဲမင်္ဂလာပွဲပြင်ဆင်ပေးသူအားလုံးအတွက်လည်းမမေ့နိုင်စရာအတွေ့အကြုံတွေရစေပါတယ်။
သူတို့သမီးသူတို့သားတွေအတွက်နံပါတ်1ဦးစားပေးနေရဖြစ်နေတဲ့ Rio de Janeiro မြို့မှာတခြားကလာပြီးကျင်းပတဲ့မင်္ဂလာပွဲဘလောက်များတယ်ဆိုတာလောလောဆယ်စစ်တမ်းအတိအကျမရှိသေးပေမဲ့နေရာရချင်းမရနိုင်လောက်အောင်များနေတယ်လို့ပြည်내ခေသွားဝင်ကြီးကပြောပါတယ်
Que isso redentor tem casamentos, parece que são mais de 200 casamentos por ano, né?
Christ the Redeemer ရုပ်တုကြီးခြေရင်းမှာကျင်းပကြတဲ့မင်္ဂလာပွဲပေါင်းကတစ်နှစ်တစ်နှစ်ကို200ကျော်ပါတယ်။တစ်ခါတလေပွဲလုပ်ခြင်းသူရှိတာတောင်ရက်ချင်းမရကြတာမျိုးတွေရှိပါတယ်။အထူးသဖြင့်မင်္ဂလာပွဲတီးတန့်ကျင်းပတဲ့နေရာတွေမှာလည်းတစ်ခါတခါရက်ချင်းအားလုံးဖြစ်နေတာမျိုးလိုချင်တဲ့ရက်မရတာမျိုးတွေဖြစ်နေကြပါတယ်။အဲ့ဒါတွေကိုကြည့်ရင် Rio de Janeiro မြို့မှာမင်္ဂလာပွဲလာလို့ချင်သူတွေများနေတယ်ဆိုတာသိနိုင်ပါတယ
်1922ခုနှစ်မှာအုံမြစ်ချခဲ့ပြီးတော့1932ခုနှစ်မှာစတင်ဖွင့်ခဲ့တဲ့ Christ the Redeemer ယေရှုရုပ်ထုကြီးရဲ့ခြေရင်းမှာမင်္ဂလာဆောင်ပွဲတွေကို2015ခုနှစ်မှာကစတင်ကျင်းပနေတာဖြစ်ပါတယ်မြို့ကန်ကြော်ကြတဲ့အမှုပညာရှင်တယောက်ကအာယုံမတက်ခင်ဒီနေရာမှာမင်္ဂလာပွဲကျင်းပခဲ့တာကနေမြို့ရဲ့အထင်ကြီးနေရာမှာမင်္ဂလာပွဲလုပ်တာခေတ်ဆားလာခဲ့တာပါကဘာတဝန်ကခီးသွွားဧည့်သည်တွေရောက်မလာခင်မနေ့လင်းအားကြီးအချိန်မှာမင်္ဂလာပွဲကျင်းပနိုင်ဖို့အတွက်ဧည့်သည်တွေမနေ့9နာရီလောက်ထဲကရောက်နေကြပါတယ်
Nesse momento a gente está correndo aqui um pouquinho contra o tempo, né? Porque a gente já está com a Aku so yin jamaru nen ne a chei lu ni ja ya ba de. Ae de ri le sa yauk ni ja ba bi. Ni ma twat khin mingala pwe wo sa bu lu ba de. Pwe sa de a chei ne pi de a chei ga taik ko yee ji ba de. Kaba le khi de ri yauk ma la khin a long tain se pi si ni bu lu ba de.
ဒီမင်္ဂလာပွဲကျင်းပနေတဲ့ဇုံတွဲကလည်းရီယိုမြို့ကနေမိုင်900ကျော်ဝေးတဲ့ကူတီချီဘာမြို့ကလာကြတာဖြစ်ပါတယ်။အခုလိုတခြားမြို့မှာမင်္ဂလာပွဲကိုလာကျင်းပရတဲ့အတွက်ပိုအလုံးရှုပ်ပေမဲ့လည်းဒီနေရာမှို့တခြားဘယ်မှနေမှမတူတဲ့အမှတ်ရစရာအတွေ့အကြုံတွေရတယ်လို့သူတို့သမီးကပြောပါတယ်
။ Well, uma vista única, um casamento único.
ရှုခင်းလားကဘာနဲ့မှမတူသလိုဒီနေရာမှာပဲထူးထူးခြားခြားစိတ်ရဲ့စွမ်းအားကိုခံစားရပါတယ်တခြားဘယ်မှမမရပါဘူးဒီလိုနေရာမှာမင်္ဂလာပွဲကျင်းပရတာတကယ်ကိုထူးခြားလှပါတယ
်ဘရာဇီးနိုင်ငံကအထင်ကရလူသိများတဲ့ Christ the Redeemer ရုပ်ထုကြီးခြေရင်းမှာမင်္ဂလာဆောင်ကြသူတွေအနေနဲ့အခမ်းအနားကိုမနေ့9နာရီခွဲမတိုင်ခင်မှာအားလုံးရှင်းလင်းပေးကြဖို့လိုပါတယ်ကဘာအံပွဲခုနှစ်ခုတည်းပါတဲ့ရုပ်ထုကြီးစီလာကြတဲ့နိုင်ငံတကာကကဘာလက်ခီးသွွားဧည့်သည်တွေကိုမနေ့၈ရက်ကစပြီးဝင်ခွင့်ပေးတာမို့ဧည့်သည်တွေရောက်မလာခင်အခမ်းအနားတွေကိုပြီးသက်ကျင်းပကြရပါတယ်။ခီးသွွားဧည့်သည်တွေကိုလာခွင့်ပြုချိန်ပိတ်လိုက်တဲ့ည9နာရီနောက်ပိုင်းမှာလည်းမင်္ဂလာအခမ်းအနားတွေကျင်းပကြပါတယ်။ညဘက်မှာဆိုရင်တော့ Rio de Janeiro မြို့ရဲ့ညအလှကိုအပေါ်စီးကနေမြင်နေကြရမှာပါ။တကယ်လို့နေ့ဘက်အချိန်မှာမင်္ဂလာဆောင်ခြင်းနဲ့ဆိုရင်တော့အေယာမယေရှုရုပ်ထုကြီးထဲမှာရှိတဲ့ဖျားချောင်းလေးထဲမှာအချင်းယုံမင်္ဂလာပွဲလုပ်လို့ရပါတယ်ရှင်ကျွန်မဆုမြတ်မမ
သတင်းဘတ်ဆင်ခနာရီကတော့ဒီလောက်ပါပဲရှင် VOA အစီအစဉ်နဲ့ပတ်သက်ပြီးအကြံပြုလို့ရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ညော့အတ္တလန်တိတ်စီရေမဟာမိတ်နေတိုအဖွဲ့တည်ထောင်မှု85နှစ်ပြည့်အစည်းအဝေးကိုတက်ရောက်လာကြတဲ့အဖွဲ့ဝင်နိုင်ငံကောင်းဆောင်တွေနဲ့မိဖက်နိုင်ငံကိုယ်စားလှယ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဝါရှင်တန်မှာကြိုဆိုခဲ့ပါတယ
်
ဝါရှင်တန်သဘောတူစာချုပ်ကိုဒီမှာပဲလက်မှတ်ရေးထိုးခဲ့ကြပြီးကမ္ဘာသမိုင်းမှာအကြီးမားဆုံးနဲ့အထူးရောက်ဆုံးကာကွယ်ရေးမဟာမိတ်အဖွဲ့ဖြစ်တဲ့ညော့အတ္တလန်တိတ်စီရေမဟာမိတ်အဖွဲ့ကိုတည်ထောင်ခဲ့ပါတယ်ဒီကနေ့မှာတော့ NATO အဖွဲ့ပုံမအားကြီးလာပြီးအရင်အမြင့်တွေလည်းပိုအားကောင်းလာတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ
် It's good that we're stronger than ever because this moment
အရင်ကတည်းကပိုပြီးတော့အားကောင်းလာတယ်ဆိုတော့ကောင်းမွန်တဲ့အရာပါဘာဖြစ်လို့လဲဆိုတော့ဒီကာလဟာ NATO အဖွဲ့ရဲ့စုပေါင်းအင်အားတွေလိုအပ်နေတဲ့သမိုင်းဝင်အချိန်အခါဖြစ်နေလို့ဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း80လောက်ကတည်းကကမ္ဘာဒေသအတော်များများမှာတည်ငြိမ်နေတဲ့အခြေအနေတွေကိုအာဏာရှင်တွေပြောင်းပြစ်ချနေကြပါတယ်အကြံဖက်အုပ်စုတွေဟာလူမှုအတိုင်းဝန်းကအခြေအနေတွေပြန်မလာဖြစ်ပြီးတော့နာကျင်ထိခိုက်မှုရှိအောင်ဆက်ပြီးတော့ကြံစည်ဆောင်ရွက်နေပါတယ်။ဥရောပမှာဆိုရင်ရုရှားသမ္မတပူတင်ကယူကရိန်းကိုဆက်ပြီးတော့ကျူးကျော်တိုက်ခိုက်နေပါတယ်။ယူကရိန်းကိုအပြေအဝထိန်းချုပ်နိုင်ဖို့ပူတင်ကလိုလားနေတာပါ။ယူကရိန်းနိုင်ငံမှာတင်ပူတင်ရဲ့လုပ်ရက်တွေရပ်သွားမှာမဟုတ်ဘူးဆိုတာကျွန်တော်တို့သိကြပါတယ်။ကျွန်တော်တို့အမားလုံးမိလို့မဖြစ်ပါဘူး။ပူတင်ကိုယူကရိန်းကဟန်တားနိုင်ပါလိမ့်မယ်။နေတိုအဖွဲ့ဖက်ကတညီတညွတ်တဲ့အပြည့်အဝပံ့ပိုးကူညီမယ်ဆိုရင်ဖြစ်နိုင်ပါတယ်။နေတိုအဖွဲ့ရဲ့အားပေးထောက်ခံမှုကိုလည်းယူကရိန်းကအပြည့်အဝရရှိထားပါတယ်။ယူကရိန်းနဲ့နိုင်ငံလုံးလုံးရဲ့သဘောတူညီမှုစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့နေတိုမဟာမိတ်နိုင်ငံနှစ်ဒါဇင်လောက်ရှိပြီးတော့ထပ်တိုးလာဖို့ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စု၊ဂျာမနီ၊နယ်သာလန်၊ရိုမေးနီးယားနဲ့အီတလီနိုင်ငံတို့ကယူကရိန်းကိုနောက်ထပ်မဟာဗျူဟာမြောက်လေကြောင်းရန်ကာကွယ်ရေးစနစ်၅ခုပေးအပ်မယ်လို့လည်းသမ္မတဘိုင်ဒန်ကကြေညာခဲ့ပါတယ်။လာမယ့်လတွေအတွင်းအမေရိကန်နဲ့မိတ်ဖက်နိုင်ငံတို့ကယူကရိန်းအတွက်နည်းဗျူဟာမြောက်လေကြောင်းရန်ကာကွယ်ရေးစနစ်ဒါဇင်နဲ့ချီပေးပို့သွားဖို့ရည်ရွယ်ထားတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒီစစ်ပွဲမှာရုရှားတို့ကြရှုံးနေပြီဆိုတာတန်ပြန်ရှိစရာမလိုပါဘူးလို့လည်းသမ္မတဘိုင်ဒန်ကပြောဆိုသွားပါတယ်
။ More than 2 years in the Putin's war of choice, his losses are staggering. More than 350,000 Russian troops.
စစ်ပွဲဆင်နွှဲနေတဲ့နနစ်ကျော်ကာလအတွင်းပူတင်ဘက်ကဆုံးရှုံးမှုအတော်ကြီးပါတယ်။ရုရှားတပ်သား3သိန်းခွဲလောက်တည်ဆုံးတရာရခဲ့ပါတယ်။လူငယ်အများစုပါတဲ့ရုရှားပြည်သူသတန်းလောက်ဟာလည်းသူတို့နိုင်ငံထဲမှာအနာဂတ်ကင်းမဲ့နေတဲ့အတွဲဆိုပြီးတော့တိုင်းပြည်ကထွက်ခွာသွားကြပါတယ်။ကိစ်မျိုးကတော့နနစ်ခွဲကျော်စစ်ပွဲကြမှာခုချိန်ထိမမမမရက်တည်နေဆက်ဖြစ်ပြီးမယိမ့်မယိုင်ဆက်လက်ရက်တည်နေမှာဖြစ်ပါတယ်။နေတိုးကတော့ကမ္ဘာလုံးကျုံရေးကိုအကာအကွယ်ပေးနေတဲ့ခန္ဓာကြီးအဖြစ်ဆက်လက်ရက်တည်နေပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်
။ Again and again at critical moments we chose unity over disunion, progress over retreat.freedom over turning hope
အရေးကြီးတဲ့အချိန်အခါတွေရောက်လာတိုင်းလူဝေမှုထက်စီလုံးညီညွတ်မှုဆုတ်ခွာမှုထက်ရှေ့ဆက်တိုးမှုဖိနှိပ်မှုထက်လွတ်လပ်မှုအကြောက်တရားထက်မျှော်လင့်မှုတွေကိုကျွန်တော်တို့အကြိမ်ကြိမ်ရွေးချယ်ခဲ့ကြပါတယ်အတ္တလန်တိတ်တစ်ဖက်ချမ်းကမဟာမိတ်နိုင်ငံတွေနဲ့ထက်တူငြင်းချမ်းပြီးတော့တာယာဝပြောရေးဆိုတဲ့ဘုံရည်မှန်းချက်ပန်းနိုင်ကိုကျွန်တော်တို့ဖွဲ့ကဆက်လက်ထောက်ခံပံ့ပိုးပေးနေပါတယ်အဲ့ဒီရည်မှန်းချက်တွေဒီကနေ့မှရောနောက်အနာဂတ်အထိဆက်လက်တည်မြဲနေအောင်နေတိုအဖွဲ့ကဆောင်ရွက်သွားဖို့အစဉ်သင်မယ်ဆိုတာကြေညာနိုင်ဖို့အတွက်ဒီမီလာခါမှာစုဝေးရောက်ရှိလာတာဖြစ်ပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
ခုတော့သတင်းချင်းချက်ကိုတင်ပြပါမယ်ရှင်။ American Republican Party ညီလာခံရဲ့ဒုတိယနေ့မှာတော့လူဝင်မှုချစ်ချက်ရေးမူဝါဒကိုအဓိကထားပြောဆိုနေကြပါတယ်။လူဝင်မှုချစ်ချက်ရေးဟာသမ္မတဟောင်းထရန့်ရဲ့အဓိကနိုင်ငံရေးမူဝါဒဖြစ်သလို2015သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာ Republican Party တွင်အခြေခံအင်အားစုရရှိစေခဲ့တဲ့ကိစ္စလည်းဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့အမေရိကန်နိုင်ငံနီဗာဒါပြည်နယ်မှာအမေရိကန်အချိန်အင်ကာနေ့နေ့လယ်မဲဆွယ်စည်းရုံးရာမှာတနိုင်ငံလုံးညီညွတ်ကြဖို့ထပ်မံဆော်ဩခဲ့ပါတယ်။အမေရိကန်နိုင်ငံရေးကပြင်းထန်လွန်လာတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုနယူးဂျာစီပြည်နယ်အထက်လွှတ်တော်အမတ်ဘော့မနန်ဒက်စ်ဟာနယူးဂျာစီလုပ်ငန်းရှင်၃ဦးထံကငွေရွှေနဲ့ဇင်ကန်ကားတစ်စီးလပ်ယူခဲ့တာကြောင့်အပြစ်ရှိကြောင်းအင်ကာနေ့ကဆုံးဖြတ်လိုက်ပါတယ်။နယူးယောက်မြို့ဖက်ဒရယ်တရားရုံးမှာဂျူရီအဖွဲ့ကအခုလိုဆုံးဖြတ်တာဖြစ်ပါတယ်။ဘော့မနန်ဒက်စ်ဟာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်ရှင်။ Now, some yard three inch of garro, dilau barbation, diminate to a season tolo yimuga, nan lamp chipade, sabai sanya inchinia garro, glen camp bay chipadishin, dota shimiane de guam, yama bidu bida along, guyo sik bashin lan chemi chabasishin, viewego abinasinet, drele chisu demare, chema dingi type bashin.